Welcome to the Voice of America in Burmese.
Mingla Manakima, Washington Miro, VOA American Dangani, Natasa Kuni, Mila Nasani, Bojabuni Naki, Sisingo, Namasano Damon, Tonagani, Kunanaiti, Lightomita Nasali, Lizang, Asset Tugani, Dai Tolu Bamavasha. Sama in Zinaima
Muyewa Mune Sore, the gay, Sakere, Turaman.
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုရမင်းထွန်းရဲ့အတူတရင်းညချင်းညမှာပါအရှင်းလဲပိုင်းမှာအမေရိကန်ရဲ့စစ်အင်အား2ချထားမှုကြောင့်အီရန်ရဲ့ချင်းချောက်မှုတွေကိုအဟန့်အတားဖြစ်စေခဲ့တယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့အင်္ဂါနေ့မှာရခိုင်ပြည်နယ်တွင်းကမြို့နယ်တွေကိုတွားရောက်ပြီးလူမှုအတိုင်းဝိုင်း ဆရတဲ့ shopping စိုက်ပျိုးမှုနဲ့ဖမ်းဆီးခံထားရတဲ့ American နိုင်ငံသားတဦးနဲ့မြန်မာနိုင်ငံသားဝန်တန်းနှစ်ဦးတို့အင်္ဂါနေ့ကထပ်မံရုံးထုတ်တဲ့နောက်ဆုံးအခြေအနေမှာတော
့မူရေးသေးဝါမူနယ်ဆွဲတဲ့တကယ်လေစိုက်ခဲ့တယ်ဆိုတာမှန်နေရင်တော့အရာကြီးလေးတဲ့ပြည်တန်ခါမှာပေါ့နော်အမေ35နှစ်အထက်
ဒီမှုနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်မနေ့ညကနေအိမ်မှာလာရောက်ဖမ်းဆီးခံရတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တုပ်ဖြစ်တဲ့မနီလာသိန်းပြန်လွတ်လာတဲ့အခြေအနေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
အရှေ့ပြည်ပိုင်းဒေသမှာအမေရိကန်စစ်အင်အားတိုးမြှင့်ချထားဖို့ဆောင်ရွက်မှုတွေကြောင့်အီရန်ကိုဟန်တားရာရောက်စေပြီးအီရန်အနေနဲ့တခြားတိုက်ခိုက်မှုတွေလုပ်နေပေမဲ့လည်းအမေရိကန်ရဲ့အပေါ်တိုက်ခိုက်မဲ့အလားအလာကိုတော့ထိန်းချုပ်ထားနိုင်တယ်လို့အမေရိကန်ယာယီကာကွယ်ဝင်ကြီးပက်ရှာနာဟမ်ကပြောပါတယ်ထိန်းချုပ်မှုတွေမရှိတော့ဘူးဆိုတဲ့သဘောမျိုးတော့မဟုတ်ကြောင်းအမေရိကန်တို့ရဲ့အမျှော်အမြင်နဲ့တုံ့ပြန်မှုကြောင့်အီရန်တို့ဘက်ကပြန်ပြီးတော့ချင့်ချိန်သွားစေတာလို့ထင်ကြောင်းယာယီကာကွယ်ဝင်ကြီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်မှာအင်္ဂါနေ့ကသတင်းထောက်တွေကိုပြောဆိုတာဖြစ်ပါတယ်ချင်းချောက်မှုတွေရှိတယ်လို့ပြောခဲ့ပြီးတိုက်ခိုက်မှုတွေလည်းဖြစ်ခဲ့တယ်လို့ယာယီကာကွယ်ဝင်ကြီးကပြောပါတယ်ဘယ်တိုက်ခိုက်မှုတွေကိုရည်ညွှန်းတယ်လဲလို့မေးမြန်းလာမှာတော့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရဒုတိယပုံမိုးကြီးဂျိုးဘာစင်နိုကပါရှန်ပင်လယ်ကွေ့အတွင်းရေနံတင်သင်္ဘောလေးစင်အပေါ်တိုက်ခိုက်မှုဟာအီရန်ရဲ့လက်ချက်ဖြစ်နိုင်ခြင်းများတယ်ဆိုတော့အမေရိကန်ထောက်လှမ်းရေးကရည်ညွှန်းပြောဆိုထားတဲ့အကြောင်း VOA ကိုပြောပါတယ်။အရှေ့လယ်ပိုင်းမှာအီရန်ကြောင့်ဖြစ်လာရတဲ့စီးရီချင်းချောက်မှုတွေလို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုထားခြင်းနဲ့ပတ်သက်ပြီးလည်းအင်ကာနီနှောင်းပိုင်းမှာလွှတ်တော်အမတ်တွေကိုကာကွယ်ရေးဝန်ကြီးနဲ့တခြားအရာရှိတွေတကပိတ်ဒီနတ်အစီအဝေးမှာတင်ပြဖို့ရှိပါတယ်
။မကြာသေးခင်ကအမေရိကန်ပြည်နယ်တချို့မှာကိုဗစ်ဖြတ်ချခွင့်ပိတ်ပင်တဲ့ဥပဒေကြမ်းအသစ်တွေကိုချမှတ်လိုက်တဲ့အကြောင်းကိုဗစ်ဖြတ်ချခွင့်ပိတ်ပင်တဲ့ဥပဒေကိုစန့်ကျင်သူအမေရိကန်ပြည်သူဒါဇင်ပေါင်းများစွာဟာနိုင်ငံတော်ဝန်မှာအင်ကန်နေကဆန္ဒပြပွဲတွေဆင်နွှဲခဲ့ကြပါတယ်။ Stop the ban ဆိုအမည်ပေးထားတဲ့ဆန္ဒပြသူတွေဟာ Mississippi, Alabama, Georgia, Ohio နဲ့ Mississippi ပြည်နယ်တွေမှာပြည်ထမ်းဖို့ကြိုးစားနေတဲ့ဒီဥပဒေရဲ့ Anti-Choice Movement လို့ခေါ်တဲ့သမ္မတ Trump ရဲ့လှုပ်ရှားမှုတွေဟာအသားအရောင်ရှိတဲ့အမျိုးသမီးတွေနဲ့ဝင်ငွေနဲ့အမျိုးသမီးတွေအတွက်စိုးရိမ်စရာဖြစ်တယ်လို့ပြောပါတယ်။အလာဘားမားပြည်နယ်မှာအတည်ပြုလိုက်တဲ့ကိုဝင်ဖြတ်ချမှုကိုလုံးဝနှိပါတားမြစ်တဲ့ဥပဒေကြမ်းဟာတိတ်ကိုလုံလုံးတယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။အဲ့ဒီဥပဒေကြမ်းကြောင့်မရင်းချင်းခံရလို့ရတဲ့ကိုဝင်ကိုတောင်းမှချွင်းချက်မထားပဲကိုဝင်ဖြတ်ချခွင့်ပိတ်ပင်လိုက်တာပါ။ဝါရှင်တန်ဒီစီမြို့တရားရုံးချုပ်ရှိမှာလည်းယာနဲ့ချီတဲ့ဆန္ဒပြသူတွေကကိုဝင်ဖြတ်ချခွင့်ပိတ်ပင်တဲ့ဥပဒေအသစ်ကိုကန့်ကွက်ဆန္ဒပြနေပါတယ်။အဲ့ဒီဥပဒေအများစုဟာအာဏာသက်ဝင်မှုမရှိသေးသလိုတရားရုံးမှာလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။ဒီဥပဒေကြမ်းတွေဟာဖွဲ့စည်းပုံဥပဒေဆိုင်ရာအခွင့်အရေးဖြစ်တဲ့မျိုးသမီးတွေအနေနဲ့ကိုဝင်ဖြတ်ချခွင့်အခွင့်အရေးဆိုင်ရာ1983ခုနှစ်အမေရိကန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်နဲ့စန့်ကျင်နေပါတယ်။မင်တီဆိုရာပီနယ်ကအထက်လွှတ်တော်မှအေမီကလိုဘိုချာအပါအဝင်ဒီမိုကရက်တစ်သမ္မတအလောင်းတချို့ကဆန္ဒပြသူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါတယ်။ဒီဥပဒေတရားရုံးချုပ်ကိုရောက်လာဖို့ကတော့လနဲ့ချီကြောက်အောင်မှဖြစ်ပြီးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အသေးကတော့ရှင်းနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆယ်ပွဲအလယ်မှာထွက်ပေါ်လာနိုင်ပါတယ်။
မေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရေးကိုဟန်တားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးကြားနာစစ်ဆေးခံဖို့စင်ခေါ်မှုကိုအင်ဂျီရိုရဲ့ဥပဒေအကြံပေးဟောင်းဒေါ်နယ်မက်ဂန်ကမတရားဖယ်လစ်လျူရှုလိုက်ပြီးနောက်မှာတော့အောက်လွှတ်တော်တရားရေးကော်မတီကအင်ဂျီရိုထိတ်တန့်အရာရှိဟောင်းနှစ်ဦးကိုထပ်ပြီးတော့စင်ခေါ်လိုက်ပါတယ်။အင်ဂျီရိုဆက်သွယ်ပြန်ကြားရေးညွှန်ကြားမှုဟောင်း Hope Hicks နဲ့မက်ဂန်ရဲ့ဝန်ထမ်းရေးရာအခြေခံဟောင်းအန်နီဒေါ်နယ်ဆန်တို့ထံကကြားနာလိုကြောင်းအောက်လွှတ်တော်တရားရေးကော်မတီအခြေခံဒီမိုကရက်အမတ်ဂျေရိုနက်လာကပြောပါတယ်။နောက်လာတဲ့မှာလွှတ်တော်အမတ်တွေရှင်းမောက်ကိုသူတို့နှစ်ဦးလာရောက်ဖို့ဆင့်ခေါ်ထားတာဖြစ်ပြီးဆက်ရွက်စရန်းညီတင်ပြဖို့လည်းညွှန်ကြားထားပါတယ်။2018ခုနှစ်မတ်လအတွင်းရာထူးကမနှုတ်ထွက်ခင်လေးမှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းမောက်ဟစ်ကသမ္မတထရန့်ရဲ့အကျိုးအတွေ့တခါတရံလိညာပြောဆိုခဲ့တာတွေရှိပါတယ်လို့ပြောဆိုခဲ့တာပါ။မက်ဂန်ရဲ့ဝန်ထမ်းရေးရာအကြီးအကဲဖြစ်တဲ့ဒေါ်နယ်ဆန်မှာတော့မူလာစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးမေဂန်ဘက်ကသမ္မတထရန့်ကိုတုံ့ပြန်ပြောကြားခဲ့တာတွေနဲ့ပတ်သက်တဲ့မှတ်တမ်းတွေရှိမယ်လို့ယုံကြည်ထားကြပါတယ်။လွှတ်တော်အနေနဲ့သူ့ကိုအတင်းအကျပ်ဆင့်ခေါ်권မရှိဘူးဆိုတော့တရားရေးဌာနရဲ့ဥပဒေအမြင်ကျမ်းစာပွဲမှာမထွက်ဆိုဖို့အင်ဂျီရောရဲ့ညွှန်ကြားချက်တို့ကိုအသက်50အရွယ်အင်ဂျီရောဥပဒေအကြံပေးဟောင်းမေဂန်ကလိုက်နာခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာလူမှုမီဒီယာတွေကတစင်ရုရှားဝင်ရောက်ဆက်ပတ်တာကိုအလေးပေးပြောကြားနေချိန်မှာတခြားနိုင်ငံတွေကိုသုံးပြီးရုရှားနိုင်ငံကရွေးကောက်ပွဲအပေါ်ဩဇာလွှမ်းမိုးမှုကိုတားဆီးဖို့အမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကဥပဒေကြမ်းတရားကိုမနေ့အင်္ဂါနေ့ကစတင်အစိုးပြုခဲ့ပြီးဖြစ်ပါတယ်။ဒီဥပဒေအတည်ပြုနိုင်မယ်ဆိုရင်ကိုယ်စားလှယ်လောင်းရဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ပတ်သက်ညှိနှိုင်းဆောင်ရွက်ဖို့ကြိုးစားတဲ့ဘယ်နိုင်ငံသားအကြောင်းကိုမဆိုမဲဆွယ်စည်းရုံးရေးအဖွဲ့ကအစီရင်ခံသတင်းပို့ဖို့လိုအပ်မှာဖြစ်ပါတယ်။ Democratic Amendment လွတ်ဒီမိုကရက်အထက်လွှတ်တော်မှ Mark Warner ကကျွန်တော်တို့ American တွေရန်သူနိုင်ငံသားတွေရွေးကောက်ပွဲဝင်ရောက်ဆက်ဖက်ဖို့ကြိုးစားရင်သတင်းပို့ရမှာကိုအခုသိကြပါပြီ။ဒါပေမဲ့တချို့ American တွေကတော့ဒီလိုတာဝန်ရှိတာကိုအလေးနဲ့မထားကြအောင်သမ္မတ Trump ကိုဥတီပြီးပြောကြခဲ့ပါတယ်။ရွေးကောက်ပွဲမှာနိုင်ငံခြားဩဇာလွှမ်းမိုးမှုအစီရင်ခံသတင်းပို့ရေးဥပဒေ FIRE လို့ခေါ်တဲ့ဥပဒေကြမ်းအရဒီလိုနိုင်ငံခြားအဆက်အသွယ်တွေပေါ်ကင်တွယ်ဖို့နည်းလမ်းတွေကိုမဲဆွယ်အဖွဲ့ဝင်တွေအနေနဲ့သူတို့ရဲ့ဝန်ထမ်းတွေကိုလေ့ကျင့်ပေးဖို့လိုအပ်မှာဖြစ်ပါတယ်။ဒီကြဖြစ်စဉ်အနေနဲ့လည်းမနေ့အင်္ဂါနေ့ကကျွမ်းကျင်သူအဖွဲ့တစ်ဖက်ကဥပဒေပြုအမတ်တွေအနေနဲ့ရုရှားတရုတ်နဲ့တခြားနိုင်ငံတွေ American ရွေးကောက်ပွဲမဲဆွယ်ပွဲအဖွဲ့တွေအတွက်ရှုဝယ်ငွေကြေးထိုက်ဝင်နေတာတွေကိုလည်းကန့်သတ်ဖို့အတွက်တိုက်တွန်းထားပါတယ်ခင်ဗျာ။
ဒီ American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12139လိုင်းကီလိုမီတာ40 kHz 8013လိုင်းကီလိုမီတာ51 kHz 5805နဲ့လိုင်းကီလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအင်္ဂါနေ့မှာတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်ဖားဝတ်ချောင်းပန်တော်ပြင်ရွာမမွတ်စလင်ကြီးရာတွေကိုတွားရောက်ခဲ့တယ်လို့ဘူးသီးတော်ကရောင်မြေဖုံးတော်ကြီးအကြောင်းကိုလည်းတွားရောက်ပြီးတိုက်ပွဲရှောင်နေသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ဘူးသီးတော်ကရောင်မြေဖုံးကြီးအကြောင်းမှာဆစ်ရှောင်ဒုက္ခသည်900ကျော်ရှိနေတာပါ။လက်တလောတိုက်ပွဲတွေကြောင့်တိတ်ဆောင်နေရသူတွေကတော့အများဆုံးထာနေပြန်လို့ကြောင်းနေရက်တွေကနေလက်နက်တွေရှင်းပေးဖို့အကူအညီပေးရင်လုပ်သားတွေလွတ်လပ်စွာသွားလာခွင့်ရစီရည်လို့ကိုကုလသမဂ္ဂမဟာမင်းကြီးကိုပြောဆိုခဲ့ပြီးသူ့ဘက်ကလည်းဆွေရနဲ့တိုင်ပင်ဖြေရှင်းမယ်အကြောင်းပြောဆိုခဲ့တယ်လို့ရအောင်မြေကြောင့်တိုက်ဆရာတော်ကမိန့်ပါတယ်။၅ရက်ကြာမဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဂရန်ဒီကနေပြည်တော်မှာမြန်မာအစိုးရအကြီးတန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်
။တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကအမေရိကန်အမျိုးသားလုံခြုံရေးအပေါ်ချိန်ချောက်မှုတစ်ခုဖြစ်တဲ့ဆိုပြီးအမည်ပြည့်စည်းရင်သွင်းတဲ့အမေရိကန်ပြည်ဆောင်စုရဲ့ဆုံးဖြတ်ချက်ကိုကုမ္ပဏီတူတောင်သူ Ren Zhengfei ကပယ်ချလိုက်ပါတယ်။တရုတ်နည်းပညာလုပ်ငန်းကြီး Huawei အနေနဲ့အကောင်းဆုံးအခြေအနေနဲ့ရုံးကန်တိုက်ပွဲရှိကြီးအတွက်ပြင်ဆင်ထားတယ်လို့ Huawei ရဲ့တည်ထောင်သူနဲ့ဥက္ကဋ္ဌဖြစ်သူ Ren Fenzhen Ren Zhengfei ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ CCTV နဲ့တည်တံ့တွေ့ဆုံမိမိခန်းအတွင်းမှာသူကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ Trump အစိုးရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်တဲ့မျိုးဆက်သစ် Mobile ဆက်သွယ်ရေးနည်းပညာကို သူ့ကုမ္ပဏီအနေနဲ့ဆက်ပြီးလှုပ်ဆောင်နိုင်စွမ်းရှိမှုအပေါ် short track တာဖြစ်တယ်လို့ RAN ကတရုတ်ဆိုရပိုင်းသတင်းဌာနတွေနဲ့အင်္ဂါနေ့ကလုတ်တဲ့တွေ့ဆုံမိန့်ခွန်းတွေမှာလည်းပြောသွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းအပမှာ American အစိုးရကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်အရအနာဂတ်မှာ Huawei ကို hardware software နဲ့တခြားဝန်ဆောင်မှုတွေလွှဲပြောင်းတာကိုဖိတ်ပင်ထားပါတယ်။
အမေရိကန်သမ္မတကတရုတ်သွင်းကုန်တွေအပေါ်နောက်ထပ်အခွန်တိုးကောက်မှုတွေမှာဖနက်တွေအပေါ်ကင်းလွတ်ခွင့်ပေးဖို့ Nike, Under Armour နဲ့ Adidas တို့လိုကြော်ကြားတဲ့ဖနက်တစ်စိတ်ကြီးတွေအပါအဝင်အမေရိကန်ဖနက်ထုတ်လုပ်တဲ့လုပ်ငန်းကြီးတွေနဲ့လက်လီရောင်းချသူလုပ်ငန်းကြီး190ကျော်ကသမ္မတ Donald Trump ကိုအင်္ဂါနေ့မှာတောင်းဆိုလိုက်ကြပါတယ်။တရုတ်ကတင်သွင်းတဲ့ဖနက်တွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ဖို့သမ္မတကရည်ရွယ်ထားတာဖြစ်ပါတယ်။
မလေးရှားနဲ့စင်ကာပူနိုင်ငံအကြဆက်သွယ်တဲ့ဘီလီယံချီကုန်ကြမဲ့အမြန်မီးရထားလမ်းဖောက်လို့ရေးအစီအစဉ်ကိုရက်ဆိုင်ပင်ကနေကနိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။စင်ကာပူကလည်းမလေးရှားနိုင်ငံတောင်ပိုင်းဂျိုဟိုးပြည်နယ်အထိမြေထားပြည့်စွဲဖို့စောင့်လုပ်နေတဲ့အစီအစဉ်ကိုရက်ဆိုင်လိုက်ပြီးဖြစ်ကြောင်းစင်ကာပူနိုင်ငံမှာမေလ21ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနှစ်နိုင်ငံပို့ဆောင်ရေးဝန်ကြီးတွေကပြောပါတယ်။မလေးရှားနိုင်ငံမှာဘန္ဒာရီကိုတက်မမကင်တွေသွားမှာဖြစ်တယ်လို့အချိန်ကြာမြင့်နေပြီဖြစ်တဲ့အဓိကစီမံကိန်းကြီးတွေကိုလည်းပြန်လည်သုံးသပ်သွားဖို့ဂရီပေးပြောကြားခဲ့တဲ့ဝန်ကြီးချုပ်မဟာတရားဥဆောင်တဲ့အစိုးရအသစ်မနစ်ကတက်လာပြီးတဲ့နောက်မှာအခုလိုမြေထားလမ်းစီမံကိန်းကိုဆက်မလုပ်ဖို့အချိန်ရှိဆိုင်ဖို့လှုံ့ဆော်ခဲ့တာဖြစ်ကြောင်းပါခင
်ဗျာမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကသတင်းတွေကိုကြီးညာခဲ့တာပါရှင်။ဗုဒ္ဓဘုရားနေနဲ့ခင်ဗျိုးရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မန္တလေးတိုင်းငဇုံမြို့နယ်မြို့သားဆက်မှုစုံမှာစေးကြောက်အနယ်ဝင်းလို့ဆိုတဲ့ Hub Shopping စိုက်ပျိုးမှုနဲ့ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတအုပ်နဲ့မြန်မာနိုင်ငံသားဝန်ထမ်း2ဦးတို့ကိုအင်္ဂါနေ့မှာထပ်မံရုံးထုတ်ပြီးတော့မူရည်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာဥပဒေနဲ့တရားစွဲလိုက်ပါတယ်။ဒီမှုနဲ့ဆက်ဆက်နေတဲ့နောက်ထပ်အမေရိကန်နိုင်ငံသား5ဦးကိုလည်းတရားခံပြေးဖြစ်ကြေညာဖို့ရှိကြောင်းတရားရုံးကပြောပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မန္တလေးတိုင်းအစိုးရရဲ့ခွင့်ပြုချက်နဲ့စိုက်ပျိုးထားတဲ့ဆိုတဲ့စေးကြောက်အနွယ်ဝင် shopping 120ရှိစိုက်ခင်းကို AB လာကုန်ပိုင်းတို့ကမြန်မာနိုင်ငံရဲ့တပ်ဖွဲ့ကဝင်ရောက်ရှာဖွေပြီးဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားဂျွန်ဖရက်ဒရစ်တိုဒိုရိုကီနဲ့မြန်မာနိုင်ငံသားဝန်ထမ်း2ဦးတို့ဖြစ်တဲ့ကိုရှိန်လက်မရှွန်းလက်မြန်နုတို့ကိုအင်္ဂါနေ့မှာမြင်းကြံခရိုင်တရားရုံးကမူရည်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာဥပဒေနဲ့တရားစွဲလိုက်တာဖြစ်ပါတယ်။သူတို့ရဲ့ရှင်နေဖြစ်တဲ့တရားလွှတ်တော်ရှင်နေဦးသိန်းတန်ဦးကတော့ဒီပုံမှန်ကအမှတ်ကန်ရတဲ့အမှုမျိုးမဟုတ်ဘူးလို့အင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါတယ်။
ဒီအမှုကရေပုံရအားဖြင့်အမှန်ကန်ကြားတယ်မဟုတ်ပါဘူးအချိန်နဲ့မရပါဘူးကျွန်တော်လျှောက်လာတင်ပေါ့ဆိုတင်နေအယုံချိန်နောက်ကြတဲ့အချက်ပေါ့နော်ဟိုမစ္စတာဒီဟိုကလည်းတိုတိုရကီကလည်းရှမ်းမိုက်သိမဟုတ်ဘူးပြောတယ်အဲ့ဒီအချက်တွေကကျွန်တော်တို့အချိန်သိမရဘူးနောက်အမှန်ပဲတယ်မဟုတ်ပါဘူ
းစီးချောက်အနွယ်ဝင်းလို့ဆိုတဲ့ Him Shopping ဧက20စိုက်ခင်းတဲ့ကတင်းစီရမိခဲ့တာတွေကမူရည်စေဝါဥပဒေနဲ့ညှိမယ်ဆိုရင်တော့ပြစ်ဒဏ်ကကြီးလေးမဲ့အကြောင်းအရှလူခွင့်ရေးကော်မရှင်ကဥပဒေအကြံပေးဦးမင်းလွင်ဦးကအခုလိုပြောပါတယ
်။မူရည်စေဝါမူနယ်ဆွဲတယ်တကယ်လဲတိုက်ခဲ့တယ်ဆိုတာမှန်တယ်ရင်တော့မဒါကြီးလေးတဲ့ပြစ်ဒဏ်ခံမှာပေါ့နော်။အမေဆုံး35နှစ်အထက်စိုက်ပျိုးပြီးတော့ဖြန့်ချီတဲ့အဆင့်ထုတ်လုပ်တဲ့အဆင့်ဒီအဆင့်အမျိုးမျိုးဥစားဖြစ်တယ်လို့ပြောလို့ရတာပေါ့နော်။ตัวใส่เลยใส่เลยสีเลยทุบเลยพี่รู้สิနိုင်ငံသားလဲတင်ပို့ဖို့အစီအစဉ်ရှိတယ်ဆိုတော့ဒါစိုက်ကျိုးတယ်ထုတ်လုပ်တယ်ဖြန့်ပြူးတယ်ရောင်းချတယ်ဆိုတဲ့ဥစ္စာတွေအားလုံးပါသွားတဲ့သဘောမျိုးဖြစ်တာပေါ့တကယ်တမ်းသာစစ်ဆေးလိုက်လို့မူရင်းစီဝါဖြစ်ကြောင်းပေါ်ပေါက်တယ်ဆိုလို့ရှိရင်တော့ကြီးကြီးတဲ့ပြစ်ဒဏ်အမြင့်ဆုံးပြစ်ဒဏ်ကိုခံရမယ့်သဘောမှရှိပါတယ
်စီးကြောင်းအနွယ်ဝင်လို့ဆိုတဲ့ shopping စိုက်ပျိုးတဲ့ကုမ္ပဏီဘက်ကတော့ဧပြီလ26ရက်နေ့ကဒီကိစ္စနဲ့ပတ်သက်ပြီးကြီးညာချက်ထုတ်တာမှာတော့စိုက်ခင်းအတွင်းမှာ him kinef ငရုတ်ကောင်း coffee ယူကလစ်ပင်တွေစိုက်ပျိုးထားတာဖြစ်ပြီးဖြန့်ဖြူးရောင်းချဖို့မဟုတ်ဘဲသုတေသနလုပ်ငန်းကိုစနစ်တကျလုပ်ကိုင်နေတာဖြစ်တယ်လို့ဖော်ပြထားပါတယ်။အာရှလူခွင့်ရေးကော်မရှင်ကဥပဒေအကြံပေးဦးမင်းလွင်ဦးကလည်းဒီပင်တွေကတကယ်ပဲမူရည်စေဝါဖြစ်မဖြစ်ဆိုတာကိုမြန်မာအာဏာပိုင်တွေဘက်ကမြန်မြန်ဆက်စစ်လို့ရတဲ့အနေအထားလို့အခုလို့ပြောပါတယ
်ဟမ်လား ကျောက်ပင်လားဆိုတာကိုဒီမူကြီးစီဝါဟိုသာပေါ့နော်မှုကင်းဌာနအနေပြီးတော့အခွဲပြီးတော့ပြေထုတ်လိုက်ရင်ဒါပြည်တိုင်းနဲ့ကိစ္စပဲနောက်ပြီးတော့တခါအစားအစာနဲ့စီဝါအဖွဲ့အစည်းအနေပြီးတော့လည်းတရားစစ်ကြောက်လားဆိုတာကိုတိတိကျကျဆွေးနွေးလို့ရှိရင်ပြည်နိုင်တဲ့ကိစ္စပဲအဲ့တော့ယမန်ကြီးနှစ်ပတ်ယူပြီးအခုတော်တော်တလောက်ဖြစ်သွားပြီပေါ့နော်ရုံငိမ့်နှစ်ခါဖြစ်သွားပြီဆိုတော့က မှန်ရင်းရောတရားစွဲမိတယ်ဆိုလို့ရှိရင်တော့ဒါအလွန်ဆက်ဆက်ကောင်းတဲ့ကိစ္စမျိုးလို့ဖြစ်ရမယ်။အဲဒီကေရနာမှန်နေတယ်ဆိုလို့ရှိရင်လည်းအစိုးရအနေနဲ့နောက်ပိုင်းနေမှာဒီမြန်မာနိုင်ငံအတွင်းမှာလာပြီးတော့စီးပွားရေးလုပ်ငန်းတွေလုပ်ထောင်နေအဖွဲ့တွေကိုခွင့်ပြုမယ်ဆိုလို့ရှိရင်ပြည်ပြည်ခြားခြားစီစစ်ပြီးမှခွင့်ပြုပေးတယ်ဆိုတဲ့ကိစ္စမျိုးဖြစ်လာမယ်လို့ကျွန်တော်တို့ကမြင်
ုံးရဲ့စေဝါပုံမှန်နဲ့ညီသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အင်္ဂါနေ့ရုံးထုတ်တာမှာတော့ဒီအမှုနဲ့ဆက်ဆက်တဲ့နောက်ထပ်အမေရိကန်နိုင်ငံသား၅ဦးကိုလည်းတရားခံပြေးအဖြစ်ကြေညာသွားဖို့ရှိပြီးလက်ရှိဖမ်းဆီးထားသူတွေနဲ့အတူစစ်ဆေးကြားနာသွားမှာလို့လည်းမြင်းချိုင်ခရင်တရားရုံးကပြောဆိုထားပါတယ်ရှင်။
မတ်တင်ကြီးထိုက်ပါဒီတခါတော့မန္တလေးတိုင်းဒေသကြီးပြင်ဦးလွေမြို့နယ်မှာကြက်သိန်းပေါင်း6000ကျော်တန်ဖိုးရှိတဲ့ဘိန်းဖြူနဲ့စိတ်ကြွဆေးပြားတွေဖမ်းဆီးရမိတဲ့တရင်ကို VOA မြန်မာပိုင်းတရင်တော့မအေးမာကတရင်ပေးပို့ထားပါတယ
်မန္တလေးတိုင်းဒေသကြီးပြင်ဦးလွေမြို့နယ်မှာမူရစေဝါနှိမ်နင်းရေးတပ်ဖွဲ့စု16ကအမေရိကန်နိုင်ငံကနေကူညီပေးထားတဲ့ရွှေပြောင်းသွားလာနိုင်တဲ့မိုဘိုင်းအိတ်စရေးဆက်ကိုစမ်းသပ်သုံးကြည့်တဲ့နေ့မှာပဲအခုလိုမျိုးဘိန်းဖြူ44ကီလိုနဲ့စိတ်ကြွစီပေါင်း8တန်5သိန်းကျော်ကျင်းဆောင်လာတဲ့12ဘိန်းရင်စီပေါက်စာအတွင်းမှာဖွက်ထားတဲ့မူရစ်စည်းဝါးတွေကိုဖမ်းမိသွားခဲ့တာပါပြည်ဦးလွင်ရဲစခန်းကရဲစခန်းမူရဲအုပ်တင်ကိုလက်ကိုစက်တယ်မင်းမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပြပါတယ
်ဟုတ်ကဲ့မူရစ်စည်းဝါးမိတာကအမမူရစ်အဖွဲ့ကမိတာပါအမိတာတော့အစ်ဖြစ်ဆက်ကအစ်ဖြစ်ဆက်မှမိရလို့ကြားရမှာဟုတ်ကဲ့မှာဟုတ်ကဲ့
ဟုတ်ကဲ့ရှင်
ဟုတ်ကမူရစ်နဲ့ပတ်သက်တာဖြစ်တဲ့အတွက်ကျွန်တော်ရေစကမှာမဟုတ်တဲ့အတွက်အားကြောင့်လို့ပြီးပြီးကြကြမသိတာပေါ့နော
်မိတာတော့ဒီ mobile x-ray ဆက်ကမိတာပဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ x-ray ဆက်ကမိကြပြီ
စီပေါက်စာတွင်းကနေကြက်သိန်းပေါင်း6000ကျော်တန်ဖိုးရှိတဲ့ဘင်းဖြူနဲ့စိတ်ကြွဆေးတွေထည့်လာတာကိုဖမ်းမိခဲ့တာဖြစ်ပါတယ်ပြည်ဦးလွေမြို့နယ်မန္တလေးလာရှိုကာလန်ဘေးမိုင်တဲအမှတ်48မြင်းဆောင်48ကျားမှာရှိတဲ့တိုးဂိတ်ဟောင်းနေရာမှာမေလ18ရက်မနက်ပိုင်းမှာပဲမူရစ်တပ်ဖွဲ့စု16ကမိုဘိုင်းအိတ်စရေးဆက်နဲ့စောင့်ကြည့်စစ်ဆေးနေရာကနေဖြတ်တန်းသွားလာနေတဲ့12ဘိန်းကုန်တင်ကားအတွင်းကနေမူရစ်စေဝါအထုပ်တွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်12ဘိန်းကားရဲ့စီလောင်ကန်မှာစီပေါက်စာအကန့်9ကန့်နဲ့စတုထမြောက်အကန့်မှာတော့အံဝက်လုထားပြီးစာလိုက်ရဲ့အတွင်းမှာထည့်ထားတဲ့ညောင်စုံစက်ပြာကွက်တွေနဲ့ထည့်ထားတဲ့ဘိန်းဖြူကီလို44ကီလိုနဲ့WY စာရန်ပါပန်းအောင်စိတ်ကြွစီပြာအလုံးရေ8တန်းခွဲကျော်ကိုဖမ်းမိခဲ့တာဖြစ်ပါတယ်။မိုဘိုင်းအိတ်စရေးဆက်ကိုအသုံးပြုပြီးဖမ်းမိတာဖြစ်ကြောင်းမြန်မာအာဏာပိုင်တွေကတော့အတည်ပြုခဲ့ပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာပါ။မင်းညားကနေအိမ်မှာလာရောက်ဖမ်းဆီးခံခဲ့ရပြီးတော့ပြန်လွတ်ပေးလိုက်တဲ့ဒီ88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့မန်နီလာသိန်းကိုသူ့ကိုဒီရဲဘက်ကလာရောက်ဖမ်းဆီးခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။ကျမတို့ကဘုံတော်ရဲစခန်းကခေါ်ရဲဆိုပြီးတော့ကျမတို့ရဲရဲကွက်အုပ်ချုပ်ရေးသူကလာခေါ်ရဲပေါ့နော်။လာခေါ်တဲ့အခါမှာကျမဘယ်ရဲမှကျမအိမ်ထဲဝင်မခံအောင်ကျမလိုက်သွားတယ်။လိုက်သွားတဲ့အခါမှာကျမကိုယ်စီစဉ်တဲ့ကိုယ်ဝယ်လိုက်ခဲ့မယ်ဆိုပြီးတော့ကျမရဲစခန်းကိုလိုက်သွားတယ်။ရဲတွေကတော့လမ်းထိပ်မှာကားတွေနဲ့အပေါင်းဆောင်နေတာပေါ့နော်။လိုက်သွားတဲ့အခါမှာရဲစခန်းနဲ့မဝင်ခင်မှာစခန်းမှုကိုကျမအရင်မေးကျမဘာစောက်ခေါ်တာလဲ။ဘာအကြောင်းကြောင့်ခေါ်တာလဲဆိုတဲ့ဟာကျမကိုပြပြပါလို့ကျမပြောတယ်။အပြောတဲ့အခါမှာသူကကျမတို့ဒီဘုံဆောင်တရားရုံးမှာရုံးထုတ်တဲ့အချိန်မှာရုံးရင်းဆိုင်ကဖြစ်တဲ့အခါမှာဟိုသူတို့ရဲ့ရဲဘော်တန်းကဖိကိုက်ခံရရပါတယ်အဲ့အတွက်မင်္ဂလာတောင်မြို့စခန်းအထူးရဲ့အုပ်ရန်ပိုင်ကနေပြီးတော့တရားစွဲဆိုတဲ့အတွက်လာတိုင်ကြားတဲ့အတွက်ကျမတို့ကိုခေါ်ယူခြင်းဖြစ်တယ်လို့သူကပြောပါတယ်
ဒီမန္တလေးတိုင်းကိုလာပြီးတော့ဖမ်းဆီးတဲ့ပုံပေါ့နော်ဘာဖြစ်လို့လဲဆိုတော့အခုဟာဆိုလို့ရှိရင်ဒ
ါ
မြန်မာနိုင်ငံမှာ NLD ဒီလူထုကဆန္ဒမဲနဲ့ရွေးကောက်တဲ့အစိုးရတက်လာတဲ့အချိန်မှာအခုလို့ရဲကမန္တလေးတိုင်းကိုဒီညဘက်လာဖမ်းတဲ့အဟာမျိုးပေါ့နော်ဒါမျိုးလာဖမ်းတဲ့မလားသူတို့ဖမ်းဆီးတဲ့ပုံပြောပြပါဦး
အခုဆိုလို့ရှိရင်ညာရင်မိုးချုပ်ပေါ့နော်ဒီမီးလဲအမောင်ထပြီးတော့မှကျမဒီချက်ချောက်လိုက်ပြီဆိုတော့လည်းကျမသိတယ်ကျမတို့ဒီမှာမီးကအထက်ကျပြက်နေဆိုတော့ဘယ်ထင်ထင်ကျက်လဲဆိုတော့ခံပန်းလို့ရတယ်ဒီချက်ချောက်လိုက်ပြီဆိုတော့လည်းကျမသိတယ်ကျမတို့နောက်ကြခင်မှာလာခေါ်တော့မယ်ဆိုတဲ့ဟာကိုကျမသိတယ်သိရတယ်ကျမအကုန်ပြင်ဆင်တာဘာကြောင့်ဒီညာရင်မိုးချုပ်မှာမှအသေးအကန့်ဟိုကျမတို့ကလာပြီးတော့ဖမ်းရတာလဲလာခေါ်ရတာလဲကျမမေးတယ် ก็ว่าจะมาอุตรุไล่ชาเนี่ยบอกบราห์ชาวเวดดีก็ใส่เวดดีก็อะไรอยู่ไล่ชาเนี่ยรู้จังว่าเดี๋ยวนั้นดีเลยสุดาไม่ติดเลยตัวเส้นจังหวะที่นี่เลยรู้จังว่าจะเปลี่ยนมันได้โซนไหนเนี่ยเนี่ยลีน่าอีชาบ้างเราชาลุยอะไรกันนี่ก็อ่ะพวกอันนี้มันจะมาไม่ไม่แบบพี่ดูเช่นเช่นกระจอมมาจะมาอุตรุก็ร้านคอร์เรียเอาหน้าบ่อเนี่ยเด็กเขาเห็นอยู่เดี๋ยวอาม่ากันเป็นมันอยู่ได้ไหนรู้อันนี้มันจะมาอาม่ากันเป็นมาไล่ชาไห တွက်ဟိုကရောက်လာခြင်းဖြစ်တယ်ဆိုပြီးတော့သူကပြောတယ
်။ရက်ကန်ရောက်သွားတော့ဆဆောကမန်နီလာသိန်းဒီရဲတွေနဲ့အခြေတင်ပြန်ပြီးတော့ပြောဆိုပြီးတဲ့နောက်မှာသူတို့ကဘယ်လိုပြန်လှုပ်ပေးလိုက်တာလဲရှင်။
အဲ့တော့ကပြောတာကဒီတို့ရဲခြိခိုင်ခံရရသွားတဲ့အတွက်ကျွန်မကဘင်္ဂတောင်ညောဒီရဲကိုပြန်ပိုင်ရနေပြီးတော့ကျွန်မတို့တရားဆက်ဆိုတဲ့အတွက်တို့ခံတယ်ဟုတ်ပြီအဲ့ဆိုရင်ခြိခိုင်ခံရရဆေးရင်းပတ်တန်းရှိလားဆေးဆောင်ရှိလားဆိုတော့အဲ့ဒါတွေကတရားရုံးရောက်မှတို့ဆက်ပြီးလုပ်ဆောင်မယ်အပိုင်းဖြစ်တယ်ဟုတ်ပြီအဲ့ဒါဆိုလို့ရှိရင်ကျွန်မကလည်းဒီမှာမပူပေါင်းနိုင်ဘူးအဲ့ဒါဆိုကျွန်မကိုစီမင်းရန်ကျဲကိုကျွန်မလုံးဝမခံဘူးကျွန်မကိုကိုရင်းပတ်တန်းအကျင်းပေါ့နော်ကျွန်မရဲ့နာမည်စီမင်းနာမည်၄ရက်လိမ့်စာအဲ့ဒါအဲ့လောက်ပဲကျွန်မချင်ခဲ့တယ်ပြီးတော့ကျွန်မကခံဝင်ထိုးခိုင်းတယ်ပေါ့နော်ကျွန်မဒီသူတို့ချင်းတဲ့တရားရုံးကိုလာမယ်ဆိုတော့ခံဝင်ပေါ့အဲ့ဒါထိုးမထိုးနိုင်ဘူးပြီးတော့ဘာဖြစ်လို့လဲဆိုတော့ခါတစ်ခါတောင်းနေကျွန်မတို့ကိုမတရားလဲလုပ်သေးတယ်ပြီးတော့သူတို့လိုချင်တဲ့ဘောင်အားလုံးဟိုအပြည့်ကိုကျွန်မလုံဆောင်ပေးရမယ်ဆိုတော့ဟာမျိုးကျွန်မမလုံဆောင်ပေးနိုင်ဘူးလို့ရတယ်ကျွန်မလက်မှတ်မထိုးလို့ကျွန်မမလုပ်ဘူးဆိုလို့ချင်းကျွန်မဒီရဲစက်ခတ်မှာပဲနေလိုက်မယ်လို့ကျွန်မပြောလိုက်တယ်အဲ့ခါမှာကျွန်မနဲ့အတူပါလာတဲ့အိဒိကအမားနဲ့ကျွန်မတို့အိဒိကရှိနေကိုလင်းရနေပြီးတော့သူတို့နှစ်ယောက်ကနေပြီးတော့လက်မှတ်ထိုးပေးလိုက်တယ်ပေါ့နော်အမခံရလို့မဟုတ်ဘူးအဲသူတို့နှစ်ယောက်ကလက်မှတ်ထိုးပေးလိုက်တယ်တိရှိကြောင်းပေါ့အဲ့လိုလက်မှတ်ထိုးပေးလိုက်တဲ့အတွက်ကျွန်မကပြန်လွတ်လာတာပေါ့
သူတို့ပြောတယ်လို့ဒီရဲတယောက်ကဒဏ်ရာရသွားတဲ့အတွက်ပေါ့နော်အဲ့တော့မန်နီလာတိုင်းနဲ့ဘယ်လိုပတ်သက်နေလို့သူတို့ကအဲ့လိုလာဖမ်းရတာလဲရှင
်အဓိကကျွန်မအဲ့ဒါဟိုကျွန်မပြောလိုက်တယ်ကျွန်မကဒီရဲပေါ်တန်းတရားထိုင်ရရတယ်ဆိုတာနဲ့ကျွန်မကအားကြီးမထုတ်တာဆန်းလားအခုအဲ့နေ့တုန်းကဆိုလို့ရှိရင်မီဒီယာမှတ်တမ်းတွေလည်းအကုန်ရှိတယ်မီဒီယာတွေအကုန်အများကြီးလူကုန်လည်းမှနေ့လည်းလင်းလင်းထင်ထင်နဲ့မှဘသူတဦးတယောက်မှဒဏ်ရာရရဆိုတဲ့ဟာမျိုးလည်းမရှိဘူးဖြစ်ကြိုက်သွားတယ်ဆိုတဲ့ဟာမျိုးလည်းမရှိခဲ့ဘူးဒါအလုံးမှတ်တမ်းတွေရှိကြပါပဲအဲ့လိုကအခုမှလင်းပြီးတော့ပေါ့နော်ဟိုအမှုစင်ပြီးတော့အခုသူတို့ဘက်ကနေထိုင်ရရသွားပါတယ်ဆိုတော့စွန့်ချက်တစ်ခုနဲ့ဒါပြီးတော့ကျမတို့လူ၅ဦးပေါ့နော်ကျမအပါဝင်၅ဦးကိုအခုတရားစွဲဆိုကိုသူတို့ပြင်ဆင်နေတာပေါ့
ဟုတ်ကဲ့အဲ့၅ဦးထဲမှာတန်တဲ့သူတွေကဘယ်သူတွေလဲရှင
်တန်တဲ့လူတွေကကိုနန်းလင်းမက်ရှာရမုံနိုင်ကိုသူမင်းဟန်ထက်ကျွန်တော်ရှိနေရနေပြီးတော့ဒီလိုညာကြီးမုံချုပ်ရှာပြီးလိုက်ခံတယ်ဆိုတဲ့ဟာကိုလက်မခံဘူးပေါ့တန်ရှိနေတဲ့ခလေးတွေကိုလည်းဒီညာကြီးမုံချုပ်လိုက်ခံတဲ့ဟာမျိုးမလုပ်ဘူးရှိနေရပြောတယ်အဲ့ဒါကိုသူတို့လက်ခံတယ်အဲ့တော့မနောက်နေ့မနေ့ကမှတန်တဲ့၄ယောက်ကနေပြီးတော့ဒီရစခန်းကိုလာပါလိမ့
်သူတို့ဆွဲထားတဲ့အမှုကောဘာဆွဲချက်တင်နေဖမ်းတာလဲရှင်
ကြာကျမကသူတို့နဲ့ကတော့မင်းမြန်ခဲ့ခြင်းမရှိဘူးဆိုတော့ကျမမပူပါဘူးကျမစစ်စစ်လေးလေးမှုလည်းမခံဘူးလို့ကျမပြောထားတယ်ကျမကဘာပုံမှန်အရင်နဲ့တက်ထားလဲဆိုတော့ဟာကျမသိချာမသိဘူးပေါ့နော် online ပေါ်မှာတွေ့ရတာပုံမှန်လေးလောက်ရှိတယ်ဆက်ဟုတ်ကဲ့
ဒီဖြစ်စဉ်ကိုကြည့်လို့ရှိရင်ရဲတွေဘက်ကအမှုစဉ်ဖမ်းဆီးတဲ့မက်နီလာတိန်တို့ကယူဆထားတယ်ဆိုရင်ဘာကြောင့်သူတို့ဒီလိုဖမ်းဆီးဖို့ကြိုးစားရလဲရှင
်အခုကဒါရှင်းရှင်းလင်းလင်းနေတာပါတဲ့ဒီတက်ကဆွဲတောင်းလို့ဆက်တန်ချက်အခွဲဟာစက်နဲ့ပတ်သက်တဲ့ဟာကိုအပြုတဘောစင်ကျဲနဲ့ပြောဆိုတင်ဆက်မှုတွေမှာသူတို့တွေကတက်နဲ့ပတ်သက်တဲ့အကြောင်းအရာတွေပြောဆိုတဲ့အတွက်သူတို့ကဓာမျိုးဆက်တန်ချက်အဖွဲကလူတွေကိုအခုဖမ်းဆီးတယ်။အော်တက်နဲ့ပတ်သက်လာလို့ရှိရင်စက်ကဖြစ်နေခြင်းနဲ့ပုံစံတိုင်းကိုဟိုလိုက်ပါဆောင်ရွက်ပေးနေတဲ့ဒီတောင်းဝန်ရှိ။ဒါအခုဆိုလို့ရှိရင်မြို့နယ်မှာစက်ခန်းမှုရဲတပ်ဖွဲ့ပေါ့။ဒီရဲကတစ်ခုလုံးကဒါတက်နဲ့ပတ်သက်တဲ့ဟာကိုဖြစ်ခြင်းနဲ့ပုံစံတိုင်းကိုအကုန်လုံးလိုက်လုပ်ပေးနေတာကိုကျမတို့တွေ့ရတယ်။အဲ့တော့ဂျာမန်ဟာလည်းအရှင်းဆုံးပြောရင်အာတိပဲအဲ့တော့တစ်ခါဆောင်နေလုံဆောင်နေခြင်းဟာလည်းတော့အာတိပဲတရားရေးမှန်တာတစ်ခါဆောင်နေလို့ဖြစ်နေတယ်ဟိုတောင်းသားတွေနဲ့ပတ်သက်ပြီးဆိုလို့ရှိရင်လည်းဒါလက်ထိတ်မခတ်တဲ့အတွက်ပြောတဲ့အတွက်အခုလက်ထိတ်ခတ်တဲ့ဟာဟိုသူတို့မြင်ချက်နဲ့ဆိုတဲ့ခါမှာကားနဲ့လောင်ဆောင်ရှိတယ်လက်ထိတ်ခတ်ပေးရတယ်အဲ့လိုမျိုးပေါ့တိမတာမှလက်ထိတ်မရှိသေးဘူးတရားဥပဒေရဲ့အထက်မှာလူတစ်စုရှိနေတယ်အဲ့လူစုရဲ့စိတ်ဆိုင်မှုကိုတရားရေးလက်အောက်ကရက်တက်ဖွဲ့အကုန်လုံးကလုံးဆောင်ပေးနေတဲ့ဟာပေါ့ကျမတို့ရဲ့ဥပဒေဖောင်တွေကနေပြီးတော့ကျမတို့ကချောင်းချောင်းမက်မက်ကိုကျမမှတ်မှန်းတယ်နဲ့ကျမတို့ကတော့ဆက်လုပ်သွားမှာပဲ
ဒါကတော့ဗိုလ်တထောင်ရဲစခန်းကဆွဲချက်တင်ခံထားရတဲ့88မျိုးဆက်ចောင်းသားကောင်းဆောင်တအုပ်ဖြစ်တဲ့မက်နီလာသိန်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါဧပြီလ18ရက်နေ့ကကျင်းပခဲ့တဲ့အင်ဒိုနီးရှားရွေးကောက်ပွဲတွေရဲ့ရလဒ်ကိုအင်ကာနေကရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ရမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုအနေနဲ့သမ္မတတက်တန်နောက်ထပ်5နှစ်ထပ်ဆောင်မှုအနိုင်ရသွားပါပြီ။ရွေးကောက်ပွဲရလဒ်ကျင်းပခဲ့ပြီးမှသမ္မတက
နိုင်ငံသားအလုံးအတွက်ခေါင်းဆောင်ပီတာစွာတာဝန်ထမ်းဆောင်သွားမယ်လို့ပြောခဲ့ပါတယ်။သူရဲ့အရှင်ပြိုင်ဘက်ဘိုဂျိုဟောင်းပရာဘိုဝူကတော့ရွေးကောက်ပွဲရတဲ့တွေကိုမကျေနပ်ဖဲအမြင့်ဆုံးတရားရုံးထိတက်မယ်လို့ပြောပါတယ်။ဒေါ်လာလာတန်းကအကြောင်းဆုံးကိုပြောပြမှာပါရှင်။အင်ဒိုနီးရှားနိုင်ငံရဲ့တမိုင်းမှာပထမဦးဆုံးဂျင်းဖြစ်တမရဒုတိယတမရပြည်သူလူတော်နဲ့ဒေသကအုပ်ချုပ်ရေးအဖွ ကျောက်ခုလိုဝင်ရောက်ရှင်ပြန်ခဲ့ကြတာပါနိုင်ငံရဲ့စုထမြောက်ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအကျိုးကိုဗီဒီယိုနဲ့သူနဲ့အတူဒုတိယသမ္မတဖြစ်ဝင်ရှင်ပြန်ခဲ့တဲ့မွတ်စလင်တရားဟောဆရာမာရစ်အာမင်တို့အတွေ့အနိုင်ရခဲ့တာဖြစ်ပါတယ်တဖက်မှာတော့ဘူဂျိုဟောင်းပရာဘိုဒိုဆဘီယန်တို့နဲ့ဂျကာတာလက်ထောက်အုပ်ချုပ်ရေးမှူးဟောင်းဆန်ဒီယေဂိုဦးနိုတို့က လက်ရှိငါးနှစ်တက်တန်းဖြစ်တဲ့2016ခုနှစ်သမ္မတတက်တန်းတွေဝင်ရောက်ရွေးချယ်ခံခဲ့ကြရမှာရှုံ့နိမ့်ခဲ့တာဖြစ်ပါတယ်။လွှတ်တော်အမတ်နေရာတွင်နှင့်ဒေသကအုပ်ချုပ်ရေးနေရာပေါင်း2000ကျော်အတွက်90ပေါင်း2300လုံးတို့ဝင်ရောက်ရှင်ပြန်ခဲ့ကြတာဖြစ်လို့ကမ္ဘာတမိုင်းမှာတည့်ထဲကျင်းပခဲ့တဲ့အရှုပ်ထွေးဆုံးရွေးကောက်ပွဲလို့လည်းတင်စားခေါ်ကြတာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်
เมื่อ14ธันวาคมนี้ณเดนฮายะไกหนุงโจกูอินันยาชิไลปีปราโบโวกะรอ44ไกหนุงโจยาชิไลตาဖြစ်ပါတယ်တမရဂျိုကိုဗီဒိုတို့ကဂျကာတာရှိဂျီယော်ဒီဝါကိုသူ့ရဲ့ဒုတိယတမရအမင်းနဲ့တူသွားရောက်စဉ်သူ့အနေနဲ့နိုင်ငံအတွက်ခေါင်းဆောင်ကောင်းဖြစ်တာဝန်ထမ်းဆောင်သွားမှာဖြစ်တယ်လို့သတင်းထုတ်တွေကိုအင်္ဂါနေ့ကပြောခဲ့ပါတယ်ဆက်တလာဒီလန်တေဒီပလက်အော့ကတိုဘာနန်တေ
အောက်တိုဘာကျန်းကျစ်စာချင်းဂျိုဝဲကျင်းပပြီးမှာကျွန်တော်တို့ကအင်ဒိုနီးရှားရဲ့အလွှာဆုံးအဆင့်ဆုံးကိုကိုစားပြုမဲ့အင်ဒိုနီးရှားသမ္မတနဲ့ဒုသမ္မတဖြစ်လာကြပါပါအင်ဒိုနီးရှားနိုင်ငံသားအားလုံးကိုခေါင်းဆောင်ဖို့နဲ့အကာအကွယ်ပေးနိုင်ဖို့ကျွန်တော်တို့ရာနှုန်းပြေကြိုးပမ်းသွားမှာဖြစ်ပါတယ်လူ့အဖွဲ့အစည်းရဲ့လိုအပ်ချက်တွေအကောင်အထည်ဖော်ဖို့အင်ဒိုနီးရှားနိုင်ငံသားအား
Rika Wema Meklin Jamudwe Shigerelu to Yongji Jang Trinda Grigu Pyogevare.
Kami pihak Paslon 02 menolak.
Senada itu, Tudia Tembra Kuzera Langfye Wenyao Shimbyan Keja Duga. Netang Seku, Mila Nasati Yeni Soso Banga, Rika Wai Commission Atopian Gede, Rika Wai Yala Drigo, Alungu Lemakan Pechavare. Dabi, Nangatawanga Yashi Gede, Rika Wai Mesu Yeni Susi P, Topian Jinare Chingale, a soji pipi, Bowman Chini Mumoho Pulule, Yusabare.
Rika Wai Yala Drigo, Topian Jinayi. Supu Muri, Pipa Ma, Sure Dwili, Jakarta Muro Ma, Dongjung Rita Tabon, Dongdong Tatong Jogu, Silut Chata Gera Pipari. Yuka Wei Yala Dwigule, Season Tarade Yesobi, Inganiga, Mene Soji Topian, Gede Dwejangle, Prabu Wuga, Mumamugu, Kulu Topia, Gedaba. Dabin Duga, Pazibu Ni, Ubri Jangya, Du Sele Yu Sangue, Dwabu Shibi, Dugo Taukan Jadu Dwinine. Rika Bwe Yala Dwigu, Ninjanswa, Gangwe Sanda, Piajabuli, Prabhu Wuga, Taitong Gevareshim.
Tolaladan, Tinsetaraba, Tamaru Viu in Yama Bainani, Tanegu, Tongji, Washington, DC Gani, Tayai Tinsenibare, Akulu, Manabai Singu, Yama Sanoje, Manet Chow Nagani, Kolenai, Tayai Tinsenidalu, Nyanikin Sisingu, Yama Sanoje, Nyani, Chow Nagani, Kolenai, Tinsenibare, Yabai Singu, Nya Gonaigani Senaiti. ได้ย้ายติดเส้นนี้บาร์เลยดาบินจะมารู้คู่ได้ย้ายติดเส้นนี้เลยซีซั่นนี้ก็เฟซบุ๊กสามยันนับที่เดบิวเอบัมมิสนิวส์กันนี่เลยได้ย้ายน่าเส้นในมาร์เลยคู่เราบิวเอซีซั่นนี้ก็น่าเส้นจ้าเลยตัวเลยจิซูติมาร์เลยชิ
BOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒို 6.40 မီတာ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့ဘိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာဘိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုံးလွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်မှာကျမတို့ဒီတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဒါကျွန်တော်မြန်မာနိုင်ငံကျင်းမှာဘာသာပေါင်းစုံဖြစ်ကြီးနဲ့ရင်းချိန်လှူရှားမှုတွေအကြောင်းကိုကျွန်တော်တို့သိတနာတစ်ခုလုပ်ခဲ့တယ်။အဲ့ဒီအတွက်ရှိချက်ကဘာလဲဆိုလို့ရှိရင်ဘာသာရေးလူမျိုးရေးအထူးကိုင်းတွေချစ်လာရတဲ့အကြောင်းရင်း
ပါ။ဒါကတော့ဘာသာရေးလူမျိုးရေးသွေးခွဲလှုံ့ဆော်မှုခွင့်ပြုသင့်မသင့်ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဓာတ်ရိုက်လေလိုက်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်စီစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်ကျွန်တော်တို့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာနဲ့ကိုရဲမင်းထွန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။ရိညာအေးရက်တီမှုဝေဝါနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ Anshuman Chowdhury ရေးတဲ့စောင်းမကို thehindu.com မှာဖတ်ရပါတယ်။မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးရတဲ့မလာရုံကကုလသမဂ္ဂလူ့ခွင့်ရေးကောင်စီပြဋ္ဌာန်းချက်မဲခွဲရမှာအိန္ဒိယလက်ဆောင်မြေကရကိစ္စကိုအသေးစိတ်သုံးသပ်ရမယ်လို့စာရေးပါတယ်။ရခိုင်ကစင်ရှမ်းပြည်နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေအတွက် ICC ကိုတင်ဖို့လဲအဲဒီကုလသမဂ္ဂပြဋ္ဌာန်းချက်မှာတောင်းဆိုခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအိန္ဒိယအမြဲတမ်းကိုယ်စားလှယ်ရာဂျစ်ကူမာရှန်ဒါကဒီလိုလုပ်တာဟာအကျိုးမရှိတဲ့အပြင်အကျိုးရုပ်ဆွေလိမ့်မယ်လို့စဉ်းလင်းချက်ထုတ်ပြန်ထားပါသေးတယ်။တကယ်တော့အိန္ဒိယကိုယ်တိုင်ကလည်းRome Statute ကိုခေါ်တဲ့ ICC Statute ကိုလက်မှတ်ထိုးထားတာမဟုတ်တဲ့အတွက်အလားတူလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံအပေါ်ဝင်းဆွပ်ဒဏ်ခတ်မဲ့ကိစ္စကိုဆန့်ကျင်နေဆိုတာကတော့နားလည်နိုင်တဲ့ကိစ္စဖြစ်ပါတယ်။သို့တော်လည်းအိန္ဒိယဟာရိုဟင်ဂျာပြည်နာမှာစံတမန်ရေးအရာရောကျင်းဝတ်စိတ်ခါအရာပါတကြွမှုကင်းမဲ့နေပါတယ်။မြန်မာစစ်တပ်ဟာလူမျိုးရုံးသတ်ဖြတ်မှုအပါအဝင်ဆက်ရဆိုးမှုတွေကျွလွန်တယ်လို့ကုလသမဂ္ဂအချက်လိုက်စာပေါ်ရေးအဖွဲ့နဲ့တကွတခြားသောနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကစွပ်စွဲနေကြပေမဲ့အိန္ဒိယကတော့မြန်မာအစိုးရနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိစေဖို့ဒီစွပ်စွဲချက်တွေကိုငြင်းဆန်နေပါတယ်။အိန္ဒိယဟာရိုဟင်ဂျာတွေရဲ့နိုင်ငံရေးရပိုင်ခွင့်ထက်သူ့ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုအလေးပေးနေတဲ့နိုင်ငံတကာရန်တရားတွေထက်ဒေသတွင်းစုံစမ်းစစ်ဆေးမှုကိုအလေးထားတယ်ဆိုပြီးတော့ရိုဟင်ဂျာဆိုတဲ့အဆုံးနှုတ်ကိုတောင်မှသုံးဖို့ငြင်းဆန်နေတယ်လို့ရေးသားထားပါတယ်။မြန်မာအစိုးရကလည်းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူး။ဘုန်းကြီးချုပ်နရင်ဒရာမိုဒီဟာဆိုရင်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုလူသိစင်ညာရှုတ်ချတာမရှိပါဘူးတဲ့။တကယ်တော့အိန္ဒိယဟာမြန်မာစစ်တပ်ကိုတိုက်ပွဲသုံးရန်တရားတွေထောက်ပံ့နေတယ်။မြန်မာနိုင်ငံကိုလည်းနဲ့ထောက်ပံ့ရောင်းချတဲ့ထိတ်တန့်နိုင်ငံတစ်ခုဖြစ်တယ်လို့ဆိုပြီးတိုက်စီရင်အမြောက်ရေဒတ်သင်္ဘောထောက်နိုင်ကိရိယာစံချက်ကာကာရေငုပ်သင်္ဘောဖြတ်တော်ပြီးသူတုံးကြီးစာရာတွေရောင်းချပေးနေတယ်လို့ဆိုထားပါတယ်။ဒါဟာနိုင်ငံတကာရဲ့တမ်းမြစ်ပိတ်ပင်မှုကိုအိန္ဒိယကချိုးဖောက်နေတာဖြစ်ပါတယ်လို့ Dash Advocacy အဖွဲ့တစ်ဖွဲ့ကကိုကားပြီးရေးသားထားပါသေးတယ်။အခုချိန်ကြီးအိန္ဒိယဟာမြန်မာနိုင်ငံကိုဖိအားပေးဖို့ငြင်းဆန်နေပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအကြားထိနှိဖို့ကြိုးပမ်းတဲ့အနေနဲ့နှစ်ဖက်စလုံးကိုစာနာမှုထောက်ပံ့ပေးနေပါတယ်တဲ့။သို့တော်လည်းပဲဒါဟာမြန်မာကိုပဲဦးစားပေးနေတယ်လို့ဒုက္ခတဲ့တဆန်ဒီပါကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ဘက်ကယူဆနေမှာဖြစ်ပါတယ်လို့လည်းရေးထားပါတယ်။မြန်မာအပေါ်ပထဝီဝင်နိုင်ငံရေးအရာထိန်ချုပ်နိုင်စွမ်းကိုအသုံးပြုပြီးဆက်ရဆိုးမှုဆူဆွဲခံရသူတွေကိုပေါ်ထုတ်စေဖို့ရုပ်စွာအဆုံးနောင်ဓာမျိုးတွေထပ်မဖြစ်အောင်အမခံဖို့လှုံ့ဆော်တင်ပါတယ်တဲ့။အခုတော့စစ်ဘုတ်ချုပ်တွင်နဲ့ဆက်ဆံရေးအဖူတည်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကိုဂျောင်းပိတ်ရမှာကိုအိန္ဒိယကမလိုလားဂျောင်းပြသနေပါတယ်။ဒါကြောင့်အိန္ဒိယဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်မဲ့ကိစ္စကိုလုပ်နေတဲ့အချိန်မှာနိုင်ငံမဲ့ရိုဟင်ဂျာတွေကတော့ဒုက္ခကြုံနေရဆဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။ဆက်လက်ပြီးမေလ18ရက်နေ့ရက်စွဲနဲ့ asiatimes.com မှာ Nishka Chandra ရေးသားထားတဲ့ဝိုင်းအကျဉ်းခံမြန်မာစစ်တပ်ကိုအာရှမိတ်ဆွေတွေအားပေးအမြောက်ပြုနေဆိုတဲ့ခေါင်းစဉ်ပါဆောင်းပါးကနေကောက်ထုတ်တင်ပြခြင်းပါတယ်။စေအုပ်ချုပ်မှုအောင်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာ NLD အစိုးရအာဏာရလာတော့
အပေကဘဝကနေခဏတာလုံမြောက်ခဲ့ပေမဲ့ကဘာမှာကုန်သိက္ခာပြန်လဲညှိနှံခဲ့ပါတယ်ဆိုပြီးအစချည်ရည်သားထားပါတယ်။ဒါပေမဲ့ဒါဟာအရှအစိုးရတွေရဲ့ဒေါန်ဆန်းစုကြည်အစိုးရပေါ်လက်တွေ့ကြကြထောက်ခံမှုတွေကိုမရက်သွားစီခဲ့ပါဘူးတဲ့။ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုတွေကြောင့် American EU နဲ့ Canada နိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းဝယ်မှုဆက်လက်ပိတ်ပင်ထားခဲ့ပါတယ်တဲ့။ဒါပေမဲ့အရှနိုင်ငံတွေကတော့ NLD အစိုးရနဲ့ရောတိကျလွတ်လပ်တဲ့မြန်မာစစ်တပ်နဲ့ပါစီးရေးဆက်ဆံမှုမြင့်တင်ခဲ့တာမှာပြီးခဲ့တဲ့လတွေကပဲ Vietnam, Thai နဲ့တရုတ်နိုင်ငံတွေကမြန်မာစစ်တပ်နဲ့ပုံမုံနှိစက်လာပြီးလက်နက်ရောင်းချမှုဒုံးပြင်းတာတွေနဲ့စစ်သည်မော်အလဲပတ်ခီးတွေလုပ်ခဲ့တယ်လို့ဆိုပါတယ်။လူခွင့်ရင်းနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုနဲ့သက်ဆိုင်တဲ့စိုးရိမ်မှုတွေပေါ်မဟာဗျူဟာမြောက်တည်ရှိမှုနဲ့စီးပွားရေးကိစ္စတွေကလွှမ်းမိုးသွားပါတယ်လို့ Griffith Asia Institute ကပါမခဲ Andrew Seth ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့2018ခုနှစ်စက်တင်ဘာအလဲပတ်ခီးအပြီးဒီဇင်ဘာလထဲမှာပဲတင်းကျပ်ပြတ်တမ်းရေးလေ့ကျင့်အမျိုးအစား HDJ 16 Kiran 60ကိုလှူဒါန်းဖို့နဲ့အိန္ဒိယလေတက်လေ့ကျင့်ရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုဆင်လွတ်ဖို့အိန္ဒိယကသဘောတူခဲ့ပါတယ်တဲ့။တစ်ဖက်မှာလည်းတရုတ်နိုင်ငံကစစ်ပစ်ဆိုင်ရာပစ္စည်းတွေကိုအများဆုံးထောက်ပံ့ပေးနေတာမှာအရှဇေကွက်မှာတရုတ်နိုင်ငံရောင်းတဲ့စစ်ပစ္စည်းရဲ့17.1%ရာခိုင်နှုန်းဟာမြန်မာနိုင်ငံကိုရောင်းတာဖြစ်တယ်လို့ Stockholm အပြည်ပြည်ဆိုင်ရာညီညာရေးသူတနာအဖွဲ့ကိုကိုးကားပြီးရေးသားထားပါတယ်။တရုတ်သမ္မတရှီဂျင်ပင်ကမြန်မာစစ်တပ်ကောင်ဆောင်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အခါနိုင်ငံတကာဝေဖန်မှုတွေကိုလှစ်လျူရှုပြီးမြန်မာနိုင်ငံနဲ့စည်ရည်နဲ့ဆိုင်ဆိုင်တုံ့ပြန်ဖို့ဆန္ဒရှိတယ်လို့ပြောပါတယ်။ဗီယက်နမ်နိုင်ငံကလည်းလက်ရှိအစိုးရနဲ့ဆက်ဆံရေးတိုးတက်နေပါတယ်တဲ့။ဒီလာအတွင်းသမ္မတဝန်ကြီးရဲ့ဗီယက်နမ်ခရီးစဉ်မှာစည်ရည်နဲ့အမျိုးသားလုံခြုံရေးဆိုင်ရာလုပ်ငန်းတွေတိုးပြင်ဆောင်ရွက်ဖို့နိုင်ငံသဘောတူခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လမှာဗီယက်နမ်စစ်တမောတစ်စစ်မြန်မာနိုင်ငံကိုလက်ပတ်ခဲ့ရမှာဗီယက်နမ်အနေနဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံနဲ့ဝေးဝေးနေဖို့နှားချကျင်တာဖြစ်တယ်လို့လည်း American အခြေစိုက် National War College ကပေါ်မောက်ခဇူချရီအဘူဇာကဆိုပါတယ်တချိန်ထဲမှာပဲထိုင်းနိုင်ငံဟာဗိုလ်ချုပ်မူဂျီမင်းအောင်လှိုင်အလဲပတ်ခီးအများအသွားဆုံးနိုင်ငံဖြစ်ပြီး2017ခုနှစ်က2018ခုနှစ်အတွင်းစဲချိန်တည်တည်သွားခဲ့တယ်လို့လည်းဒဂေါင်အင်စတီကျူကိုကိုးကားရေးသားထားပါတယ်အနောက်နိုင်ငံတွေရဲ့ယက်တီချက်နဲ့ဆန့်ကျင်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီကမြန်မာစစ်တပ်နဲ့ဆက်လက်ထိတွေ့ဆက်ဆံနေကြောင်းဒီပတ်ထဲမှာပဲကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်ကမြန်မာစစ်တပ်နဲ့ဗန္ဒာရေးအဆက်အသွယ်ဖျက်တောက်ဖို့နိုင်ငံတကာကိုတတိပေးထားကြောင်းရေးသားဖော်ပြထားပါတယ်ခင်ဗျာ
ဆက်လက်ပြီးတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်ဒီနေ့မြတ်တွေ့တင်ပြမယ့် EDM အတုံးကတော့
To get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက to get ကယူတာ cold cold ကအေးတာ feet feet ကခြေတော့ဆိုတော့စကရိုက်ထူလုံးရဲ့လုံးောက်အသေးပဲကတော့ခြေတော့အေးတာပေါ့ရှင်ဒီအသုံးစင်းသက်လာတာကတော့တက်ကရစ်1605ခုကလွန်ဘတ်စကပုံကနေလို့တချို့သူတွေဒီလိုကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီဆိုသူခြေတော့တွေအေးနေပြီလို့စင်ကြေးပေးလိရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လဲ to get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြတော့လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလောက်ရမယ်ဆိုရင်ခြေဒီလက်တွေအေးစမြဲဆိုတာလေတော်တော်ရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အသေးပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့ကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony.
ကျောက်သွေးဝင်လာပြီးဤမှာလုပ်ရမယ့်ဟာကိုမလုပ်ရဘဲမလုပ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုတော့ကိုသားညိုဦးတင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပါပါရှင်
င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးကျူးစွာပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘာသာရေးလူမျိုးရေးသွေးခွဲလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ခွင့်ပြုသင့်မသင့်မှာအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနိုင်ငံနဲ့ညီရဲ့လူချင်းချင်းလူမျိုးရေးဘာသာရေးအရာသွေးခွဲလှုပ်ဆောင်တာတွေအမုန်းစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်လူဖွဲ့စည်းတွင်လူမှုတဟဇာတာဖြစ်မှုကိုထိခိုက်စေတဲ့ဒီလိုလုပ်ရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲဒီလိုရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးတင်လာကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီလူမှုတဟဇာတာဖြစ်ရေးပေါ်ဆောင်ရေးအဖွဲ့ကစနေကြီးကဒီကိုတက်ဆွေဝင်းမှာလိုင်းပေါ်မှာရှိပါပြီနောက်တူကတော့ဒီ interface ဒီဘာသာကြီး interface နဲ့နောက်ဒီ social conflict ပေါ့နော်လူမှုပရိပခိုင်နဲ့ပတ်သက်ပြီးတော့သူတနာပြုနေတဲ့မတ်စာချီဦး2ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုတက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုတက်ဆွေဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ကုသဆွေဝင်ကျွန်တော်ခုနကပြောသွားသလိုပါပဲကုသဆွေဝင်ကလည်းပြောမယ်ဆိုရင်ဒီ interface လှုပ်ရှားမှုတွေလူမှုဘာသာရေးလူမှုဒီဟိုတွေးကွဲမှုတွေနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားတက်ကြွသူတူဖြစ်ပါတယ်ဆိုတော့တွေးကွဲလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အမုန်းစကားဖြန့်ချိမှုတွေကိုစတင်တဲ့တက်ကြွလှုပ်ရှားသူတူဖြစ်ပါတယ်ကျွန်တော်ဆိုလိုတာကအခုဒီပိုင်းနေအတွက်မှာဒီလူမျိုးရေးဘာသာရေးပေါ့နော်တွေးခွဲလှုပ်ဆောင်တာတွေနောက်လူမှုကွန်ရက်ဒီမှာလည်းအမုန်းစကားရေးသားဖြန့်တာမျိုးတွေကျွန်တော်တို့ပူပူတွေ့လာရတယ်ခင်ဗျအဲ့တော့တစ်ဖက်မှာပြောဆိုတာကဒါဟာလွတ်လပ်စွာပြောဆိုရေးသားခွင့်ရှိရမယ်လွတ်လပ်စွာလှုပ်ရှားစည်းရုံးခွင့်ရှိရမယ်စတဲ့ဒီမိုကရေစီစံနှုန်းတွေကိုပါထည့်သွင်းပြောဆိုလာပါတယ်အဲ့တော့ဒီစံနှုန်းတွေရောညီပါလားဒီစံနှုန်းတွေနဲ့ကိုက်ညီပါရဲ့လားခင်ဗျအခုလိုလှုပ်ရှားမှုတွေက
ဟုတ်ကဲ့မြဒီအမိုးစကားကြီးပြောနေတဲ့ဟာမျိုးတွေကကျွန်တော်ဘယ်လိုမှဒီဒီမိုကရေစီစံနှုန်းနဲ့မညီပါဘူးပေါ့နော်ကျွန်တော်တို့ဒီဟာကဒီတယောက်ကိုတယောက်ကိုကျွန်တော်တို့ဒီမုန်းဖို့အတွက်ခွဲကြတဲ့ဟာမျိုးတွေဒီကြဲမှာပြဿနာရရှာကြတဲ့ဟိုဟာမျိုးတွေကကျွန်တော်တို့တရားဘယ်လိုမှကျွန်တော်တို့ဒီလူ့ခွင့်ရေးနဲ့ဒီမိုကရေစီဆက်ရုံးနဲ့ပြည်ရဲ့ကျွန်တော်တို့တတ်မှတ်ပြီးလို့မရပါဘူးကျွန်တော်တို့ကဒီလိုကစွာကြီးမပြောပါဘူးပြောဖို့ပဲရှိတယ်ဒီလိုကသဘောထားကိုယ်တိုင်ရှိရဆိုတော့ကြားလေအခုကကြတော့ဒီအချင်းချင်းကိုမိုးမိုးတွေကိုပြေးလို့လို့ပြောရတာကျွန်တော်တို့အမိုးစကားအဖြစ်တတ်မှတ်ဖို့လိုပါတယ်ဒါပေမဲ့ဒီမှာလည်းဖိုးရကနေပြီးတော့ကျွန်တော်တို့ဒီအမိုးစကားတဲ့ချေဥပဒေလိုဟာမျိုးတွေနဲ့လုပ်ဖို့လုပ်နေရရှိပါတယ်ဒါပေမဲ့အခုကဒီဘာမှဒီအကောင့်ထဲကျွန်တော်ကပေါ်မလာနေဘူးပေါ့နော်ဒီကျွန်တော်တို့တိကျဖို့စစ်စာလည်းကြားနေနည်းနည်းတော့ရှိပြီဒါပေမဲ့လုပ်နေပြီးတော့ဘာမှလုပ်ဖြစ်မလာဘူးဆိုတော့ဒါလိုလက်ရှိရောက်ကျွန်တော်အကောင့်ထဲပေါ်နိုင်လို့လုပ်နေတယ်ဘာလို့လဲဆိုတော့ကျွန်တော်မှတိကျတဲ့ definition မရှိနေသေးဘူးဘယ်ဟာမိုးကလာဖြစ်တယ်ဘယ်လိုဟာမျိုးကတော့ကျွန်တော်တို့ဒီ view face face ဖြစ်တယ်ပေါ့ hate speech နဲ့ face face နဲ့မတူဘူးဆိုတာမျိုးလေးဒါလိုကျွန်တော်တို့ဖူးရနေပြီးတော့ဒီကြာဟိုဟိုအဲ့ဒီပြန်ဖို့ကြတယ်လို့ရှင်တော့ကျွန်တော်ကပြောရဆိုတာအများကြီးပုံပြေပါလိမ့်မယ်။ဒီဟာကဥပဒေတစ်ခုအနေနဲ့ထုတ်ပြီးကာကွယ်ရမယ့်ကိစ္စပေါ့နော
်။ဟုတ်ကဲ့
။ဒီဟာအခုချိန်ဥပဒေဆိုတာမျိုးကတော့အစည်းအဝေးပြီးတော့ဟိုဟာဒါနဲ့ပတ်သက်ပြီးတော့လည်းဥရရရကွဲပြားနိုင်တယ်လို့ပြောရမှာပါ
။ဟုတ်ကဲ့ဒါကအကောက်ဒီလူမျိုးရေးဘာသာရေးတကယ်လို့ဆောင်မှုတွေကိုဟန်တားနိုင်မယ်မိုးစကားဖြန့်မှုတွေဟန်တားနိုင်မယ်ဥပဒေကြီးကကိစ္စပါเนาะတစ်ဖက်မှာမြန်မာနိုင်ငံမှာပြောရမယ်ဆိုရင်တော့အခုနောက်ပိုင်းဒီမှာဒီလူမျိုးရေးပဓာကြီးပြပခါတွေကခဏခဏလို့ဖြစ်လာတယ်ဖြစ်လာတဲ့ကြားထဲမှာပဲသွေးထုတ်လွန်စော်တာတွေခုနအုပ်စုလိုက်စုဖွဲ့ပြီးတော့လှုံ့ဆော်ပြောဆိုတာတွေရန်လုတာတွေဒါမျိုးတွေရှိရဒီဟာတွေအပေါ်မှာရောအာနာပိုင်ဒီဘက်ကထိရောက်စွာအရေးယူနိုင်မှုဘယ်လိုများမြင်ပါလဲခင
်ဗျဒီအာနာပိုင်ဒီကတော့ကျွန်တော်တို့ဒီဘုရင်ညိုလို့ရှင်တော့ဒီရေးယူဖို့ပြက်ကွက်နေုံပဲလို့ပဲကျွန်တော်ပြောရမှာပါပဲဒီပရိပကဖြစ်အောင်ဒီလူတွေပြည့်ရခါကျတော့ဒီတွေးလို့လို့ပေါ်နေတဲ့လူတွေကိုတကယ်တိတိယောက်ယူနေတာမရှိပါဘူးကရေးယူဖို့ပြက်ကွက်ပါပဲဒီဘက်ကလည်းဒီအာနာပိုင်းတွေကိုရေးယူခြင်းမရှိခြင်းကိုပြန်ပြီးတော့ PR ပေးဟိုဟာပြန်ပြီးတော့ check and balance လုပ်ပြီးတော့စောင့်ကြည့်မယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့ခန့်ကန်တာလည်းရေးကြည့်ပါပဲအဲ့လို့ကျွန်တော်တို့မင်္ဂလာတောင်ကျမှာတော့ဆိုလို့ရှိရင်ကျေနပ်တက်ခဲ့တဲ့အခါမှာဒီကျေနပ်တို့ကြီးကြီးကြီးတက်တက်သွားတယ်ပေါ့နော်ဒါပေမဲ့နောက်တစ်ရက်မှာဒီဆက်တော်ကိုယ်တယ်လူကနေပြီးတော့ဒီတော့တင်းတင်းကြပ်ကြပ်တဲ့ကြံကြွေးတွေကြောင့်မို့လို့ကျေနပ်ဆရာလူကိုဖမ်းမိသွားတယ်ဒါကဒီကျွန်တော်တို့ဒီမနက်ငယ်ဒီဘက်တော့တမိုင်းတစ်ချောက်မှာဆိုလို့ရှိရင်ဒီအကျန်းဖတ်တဲ့အမျိုးသားရေးဆိုရဖို့သူများကိုဒီဟိုအခြေရပထမဦးကြီးဖမ်းတယ်လို့ပြောလို့ရတယ်အရင်ကောက်တွေတော့ရေးဖမ်းပြီးရဆိုအောင်မရှိရန်လုပ်ပေးလိုက်တာအဲ့မဲ့တို့ကိုယ်တွေရရနေပြီးတော့ဖြည်းဖြည်းရောက်လိုက်လို့ခဲ့ခါကြတော့ဒီလူတွေရောက်လာဖြန့်ပေးရတယ်။ပြီးတော့လမ်းမခဝေးနေပို့ပြီးတော့အမှုဖွင့်ကြတာလေဝရန်ကြီးဖြစ်နေရဲ့လူတွေရောတင်ငန်းဝတ်တွေရောအများကြီးရှိတယ်။ဒီလူတွေကဘာလို့လဲဆိုတော့ရေးရေးကြည့်တယ်ဒါပေမဲ့ခုရေးရေးဖမ်းပေးရလို့မရှိဘူး။အဲ့တော့ကျွန်တော်တို့ကဒီရေးရေးရဲ့ဒီအခုချင်းမတော့ဒီတရားဥပဒေဖော်မူရတဲ့ကိုကယ်ပြင်ကြရဲ့ဒီတာဝန်ရှိတဲ့လူတွေရဲ့ အခန်းကဏ္ဍအင်မတန်ကြီးကြီးတယ်ဒီလိုပြန်ပြီးတော့ဖိအားပေးဖို့အတွက်ကိုဟိုအလုပ်လုပ်ခိုင်းဖို့အတွက်ကိုဖိအားပေးဖို့အတွက်တူရတဲ့သက်သက်ကိုယ်ကလေးရဲ့အခန်းကဏ္ဍအကြီးကြီးတယ်အခုချိန်ကြီးတော့အားရစရာမရှိဘူးတော်တော်ဘာလို့ကပြဿနာဖြစ်ခဲ့တော့ကျွန်တော်တို့ကိုယ်တိုင်ရှိတယ်အဲ့ပြဿနာဖြစ်နေနေရအနေကလေးတို့မလက်မကမ်းမှာရှိနေကြတယ်ကျွန်တော်ကိုယ်မြင်ခဲ့တယ်အဲ့တော့ရဲ့ရှိရဲ့ရဲ့ရှိမှာဒုတိယထားရတဲ့ကြီးသွားနေရဲ့ရဲ့ရှိရဲ့ရှိလို့ဘာမှလို့ရဲ့
ဟုတ်ကဲ့ကျွန်တော်ဒီတောင်ကုန်ဖြက်လေးကိုပြန်ပြီးကြမှာလေပြောရမယ်ဆိုရင်ဒီအစ္စလမ်ဘာသာဝင်တွေရဲ့ဥပုဒ္ဒလာယာသည်အဲ့ချိန်မှာတကယ်တမ်းပြောရင်ဒီတောင်ကုန်မြို့နယ်မှာရှိတဲ့မွတ်စလင်တပေါင်းကျော်တဲမှာနေရာပေါင်း15နေရာသူခွင့်ပြုချက်တောင်းတယ်3နေရာပဲခွင့်ပြုချက်ရန်ကုန်တိုင်းဆိုရချာပေးခဲ့ပါလေဒီ3နေရာကိုမှအဲ့တော့ညာရင်းကြီးအဲ့လိုပြဿနာရှာတယ်ဆိုတဲ့ကိစ္စကကြိုတင်ပြင်ဆင်တယ်လို့ယူဆနိုင်လားဒါမှမဟုတ်ရှင်သူဒီတိုင်းလူစုပြီးတော့ပေါက်ကွဲသွားသလားဘယ်လိုများမြင်ရပါလဲအချင်းကြီ
းခေတ်သစ်မီဒီယာနေပြီးတော့ဒီလူတွေနဲ့ပတ်သက်တဲ့ဒီ train တွေဟုတ်ကိုဒီ investigative လုပ်ကြတဲ့ investigative လုပ်ကြတဲ့ train တွေဟုတ်ကိုဟောတင်ထားရှိရတယ်အဲ့ဒီ train ရဆိုလို့ရှိရင်ဒီအချင်းချင်းကြည့်ရတော့သူဒီဘလာကြီးမှာဒီလူတွေကဒီအနေနဲ့မှာဖူးရဆုံးရတယ်ကမင်းတူတော့စရတယ်ပြီးတော့ဒီလိုလာကြတယ်ပြီးတော့မှဒီချင်းချင်းကိုလည်း online နေပြီးတော့ဒီတရင်းတွေဖက်လေရဆက်ဆက်ကြဆိုမျိုးလေးတော့ဒီဟာဒီသားကနေမဟုတ်ဘူးဆိုအထင်ရှားတယ်ဒီတောင်းကိုမှကျွန်တော်တငယ်ချင်းတွေရှိတော့ဒီကျွန်တော်တို့လိုက်မေးကြည့်တယ်ဘယ်ရလူတွေဆိုတော့မတူဘူးကွဒါကျွန်တော်တို့ရက်ကွကျွန်တော်တို့ဒီသားမဟုတ်ဘူးဒါဒီသားကနေမဟုတ်ဘူးဆိုအမျိုးအနေနဲ့ဟောပြရတယ်ဒါတရားကသူတို့ကိုယ်တိုင်အဲဒီဗီဒီယိုလိုက်ဖြစ်စတဲ့နေရာမှာသူတို့ကိုယ်သူတို့ဘယ်နေရာရောက်နေမှာတော့မသိဘူးရှိတယ်အဲ့ဒီပဲရက်ခွက်ရောက်နေရလဲဆိုတော့မျိုးမျိုးလေးရမျိုးရှိတော့သူတို့ကဒီလေသားခံနေမဟုတ်ဘူးလေဘာတိကျအဲ့လိုဖုတ်ဖွဲ့ပြီးတော့တနေရာရေရက်ရှိရှိနဲ့လာတယ်ရေရက်ရှိရဲ့ခွေးနေရာမှာမှဒီသူတက်တော့ကြီးကြီးမားဖြစ်အောင်လုပ်တဲ့ရေရက်ရှိတာကျွန်တော်တို့တောင်ကုန်တရားချောက်ရက်ခွက်ကဒီဝိတ္တဖူတော်ဆောင်ကအင်မတန်ကိုဆောင်ကြပါတယ်ရက်ခွက်ထဲကိုကျွန်တော်၃လေးစင်းတော့ထိုးပြီးမှဝင်ရတဲ့နေရာဒီရက်ခွက်အလေကောင်တော့မှရှိပြီးတော့မုတ်ဖင်နေတဲ့ဟိုကအလေကောင်ထဲထဲမှာရှိတာအဲ့ဒီကအဲ့လိုဟိုထွက်ပြေးဖို့အတွက်ထွက်ပေါက်လိုက်တော်တော်ကြီးကိုဆက်တဲ့နေရာပေါ့အ
ဲ့
အဲ့လိုနေရာမှာဒီ90လောက်ကလာပြီးတော့ပြဿနာကြီးတောင်းကြသွားတဲ့ဟာကိုရက်ွက်ထဲမှာထောင်ချီရှိရမို့ဖြစ်နေရဘာမှပြဿနာမရှာလိုက်တော့အဲ့ဒီဒီကပြဿနာရှာပြီးတခုလုံးလိုက်တယ်ဆိုလို့ဆိုတာပေါက်ကွဲလွန်နေရတဲ့သူကအဲ့တော့အဲ့ဒါဆိုလို့ရှိရင်ပါလိုက်ဒီတတိပ္ပခါကဒီဒီဒီစေလက်ွက်ထဲဝင်သွားမှာပဲဒီကပြဿနာဖြစ်အောင်လုပ်တယ်ဆိုပြီးဖြစ်သွားတယ်ကြီးအများကြီးရှိတယ်ဒါပေမဲ့မခေဒီဘက်ကနေပြပါမမလုပ်ခဲ့ဘူးပြောင်းရောက်ပြီးခိုင်တယ်ဒီကတော့မဟုတ်ဘူးဒီရဲ့ဒီဒီနေ့ပုံစံတော့မအောင်လို့ပြောပါပါပဲ
ဟုတ်ကဲ့ကုသဆုံလီလိုက်မပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်မဆာချီဦးကိုဖိတ်ခေါ်ချင်ပါတယ်မဆာချီကတော့ဒီ interface နဲ့ social conflict နဲ့ပတ်သက်လို့သူ့ရနာပြုတ်နေတဲ့ပုံကူတူဖြစ်ပါတယ်မဆာချီဦးကျွန်တော်မင်းစနာကအခုနောက်ပိုင်းအထူးဖြစ် NDI အစိုးရလက်ထက်မှာလူမျိုးရေးဘာသာရေးပြည်ပခါတွေကပို့ပို့ပြီးတော့ဆိုးလာတယ်တွေ့ထုတ်လုပ်ဆောင်မှုတွေလည်းတွေ့ရတယ်အမုန်းစကားပြောဆိုမှုတွေလည်းပြောမှဆိုရှင်လူမှုကွန်ရက်တီမှာပို့ပြီးတော့ပြန့်ပြန့်လာတယ်အချိန်ဒီကဘာကြောင့်များဆိုးလာတာလဲဘယ်လိုများမြင်မိလဲ
ကျွန်တော်မကြသေးခင်ကနေကျွန်တော်တို့ခေတ်ကျွန်တော်မြန်မာနိုင်ငံကျင်းမှာဘာသာပေါင်းစုံဖြစ်ပြီးနေနေချင်းလှူရှားမှုတွေအကြောင်းကိုကျွန်တော်တို့ကုသတနာတစ်ခုလုပ်ခဲ့တယ်။အဲ့ဒီကတွေ့ရှိချက်ကဘာလဲဆိုလို့ရှိရင်ဘာသာရေးလူမျိုးရေးအထူးကိုင်းတွေဖြစ်လာရတဲ့အကြောင်းရင်းဟာနိုင်ငံရေးအရနောက်ကနေတွန်းအားရှိနေတယ်ဆိုတာကအဓိကတွေ့ရှိချက်ပါပဲ။အဲ့ဒီဘာသာတရားတွေတစ်ခုနဲ့တစ်ခုကြားထဲမှာမတူလို့မုန်းတီးလို့ကျွန်တော်တို့ဒီရင်ကျေးမှုတင်တွန်းနိုင်မိတဲ့ပြဿနာမဟုတ်ဘူး။ဒါ ਈ အကုန်လုံးကလူမျိုးနိုင်ငံရေးအရာပေါ့နော်အတုံးချရဲမှာရှိအဓိကကတော့ဒေါန်ဆန်းစုကြည်ပေါ့ဒေါန်ဆန်းစုကြည်ပေါ်မှာအဓိကတိုက်ခိုက်ဖို့အတွက်ရည်ရည်ပြီးတော့အတုံးချရဲခြာပဲဒီပေါ်မှာပဲကျမတို့နိုင်ငံရေးကကစားသွားတာဒီပဲဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်အဲနောက်တစ်ခုကတော့ကျမတို့ဒီခွဲခြားဆက်ဆံမှုပေါ့ခုနလိုမျိုးအစွန်းရောက်တဲ့အမျိုးသားရေးစိတ်တဲ့ဆိုတာတစ်ခါချင်းမှာတော့မဟုတ်ဘူးရှင်ဘာသာတိုင်းမှာရှိရဲကျမတို့သူတည်တနာရဆိုရင်တော့လေဘာသာတိုင်းမှာဒီသဘောထားချင်းမှာရဲ့အုပ်စုရှိရဲကိုယ့်ရဲ့အမျိုးသားရေးကိုကာကွယ်တဲ့ဥစုရေးရှိရဲအဓိကစက်တနာကကျမတို့နိုင်ငံရဲ့ဥပဒေကအဲ့ဓာရီပေါ်မှာတိတိတတပေါ့ဟိုတတ်မှတ်ပြီးတော့ပြဋ္ဌာန်းတားဆီးထားတာမျိုးမရှိဘူးဆိုတော့တွေ့ရတယ်မရှိတော့ဥပဒေမရှိတာမဟုတ်ဘူးเนาะကျမတို့ဥပဒေကိုဒီစီးပြမှုမရှိတာပေါ့ဟိုလေကျမတို့ရာဇသက်ကြီးမှာဆိုရင်ရာဇသက်ကြီးပုံမှန်153ပေါ့အဲ့ဆိုရင်မြန်မာနိုင်ငံထဲမှာနေထိုင်တဲ့မိသူကိုမဆိုလူတစ်မျိုးတစ်စားပေါ်မှာယူရပြီးတော့ရန်မျိုးစိတ်ထားလောက်မုန်းစိတ်ထားလောက်အာတရားမှပြုတင်းကိုကျမတို့ကထောင်ထဲမှာမြစ်တိချလို့ရတယ်။နောက်ဘာသာတရားအပေါ်မှာဒီထိခိုက်စီပေါ့ဘာသာတရားနဲ့ပတ်သက်ပြီးတော့အဲ့လူမျိုးကိုကိုယ်တဲ့လူမျိုးတွေပေါ်မှာစိတ်ပိုင်းဆိုင်ရာနာကျင်မှုဖြစ်လာအောင်လူပိုင်းဆိုင်ရာနာကျင်မှုဖြစ်လာအောင်လုပ်လို့ရှိရင်ကျမတို့တားဆီးကာကွယ်တဲ့ဥပဒေတွေရှိတယ်295နဲ့198တိ။ဒီနေ့လေဒါအဲ့ဒါကြီးမတုံး mà đâu mới nè organize crime đi bộ, chứ mà ruột không nào luôn 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 online mà live tiền rồi nè, ai mà dễ đi đi đến những cái ốp xe bốc cùi rồi từ đó đi à, so gắng mò gà vào nó, từ đó là mình bị cái bông chân rồi trở lại làm rồi, chỉ mà rồi chú ý à, sau đó thì hai mà xin đi cái này này à, đông cha bị rồi, sư phụ mua phim nào, lông rồi mua phim gì đấy, sau đó đi ra lại.
Bây giờ chúng nó đi lại mà tôi xin đi show xin nhiều,
ສະນັ້ນຍັງມາໄດ້ຫຍັງອາຈິຊິເດຈອງອອກມາຊິເດຈອງຄັ້ງຊິເດອະເພີຊິຍູ້ຍຈາກຊິຢູ່ວ່າເດຊິຍູ້ຍຊິເດຈອງນີ້ເດງາລະມາໄປຢູ່ບາດາຍຄືເດຍິຍາດາບໍ່ຈຸລະນີ້ຈາກວ່າເດອັນນາຍິຊິເດຊົງຍິຍາມາແມ່ນໍາບາດດົງຫາລະຕາຍຊິໄວ້ກ້ອງຜູ້ດີເມຍເດຈອງຊິເດຈາກວ່າເດຫົກແກ່ຄະຍາເຈດູວ່ານອກຈາກຕົວຊິດູແລລີໄລມາມາຊິວ່າເດກ້ອງມິວວິນ
လိုင်းမှာရှိပါတယ်ဆွေးနွေးမိမျိုးလို့ရပါတယ်တို့တို့ပေါ့ဟုတ်ကဲ့ကျွန်တော်ကတော့ခုနရှေ့ပြောသွားတဲ့အခုတယောက်ကိစ္စပေါ့အဲ့ရတယ်ပြောတာလည်းလက်ခံတယ်နောက်မက်တာကြီးပြောသွားတာလည်းကျွန်တော်ထောက်ခံဆွေးနွေးတယ်အဓိကကျွန်တော်ကမရှိပါဘူးအဲ့ဒါကျွန်တော်တို့မတူကြွေးရမှုနဲ့ငြင်းညာစွာနေခဲ့တာကျွန်တော်တို့ကဟိုကတော့စော်ရီကျွန်တော်လွတ်လပ်ရေးမတိုင်ခင်ရောလွတ်လပ်ရေးရပြီးရောပေါ
့ဘယ်မဲ့အဲ့ဒါကျွန်တော်တို့ဒီ1962ဥလူဝင်အာဏာသိမ်းပြီးတော့တဘောကတော့ချစ်ချက်ပေါ့ဗျာချစ်ချက်ကအာဏာသိမ်းပြီးတဲ့အခါကျတော့သူကဒီက policy ကသူက divide and rule ပေါ့ဒါသူတို့ကကိကွဲအုပ်ချုပ်နေဒါကအာဏာရှင်တွေရဲ့ policy ပေါ့ဒါတွေကိုကျင့်သုံးပြီးတဲ့နောက်ပိုင်းအဲတောက်လျှောက်ကျွန်တော်တို့အခုချိန်ထိဒါကအဲကျွန်တော်တို့မြန်မာနိုင်ငံထဲမှာဖြန့်ရှိနေသေးပေါ့ဗျာဒါကျွန်တော်ပြောချင်တယ်အဓိကတော့နိုင်ငံရေးကိုလိုပဲမြင်တယ်ဒါအင်တန်ဆို
ကျေးဇူးပါကောင်းမျိုးဝင်ကျေးဇူးပါကျွန်တော်ပြင်နိုင်ဆွေးနွေးမဲ့သူတွေကိုပြန်ပြီးတော့အသက်ပေးကြပါလေကျွန်တော်ကိုတက်ဆွေဝင်းကိုဒါနဲ့ပတ်သက်လို့ပဲပြီးကြပါတယ်အခုတော်များဆွေးနွေးသွားတဲ့အထက်မှာဒီကိစ္စတွေကနိုင်ငံရေးပြောကပါတယ်တစုံတကူကနေပြီးတော့တစုံတစ်ဖွဲ့ကနေပြီးတော့ကွင်းရေးဖြန့်ပြီးလှုပ်ရှားတယ်ဒါကတော်များများလေးဆွဆွဲကြတဲ့ချက်ပါအဲ့ဒါဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလူ့ဖွဲ့စည်းတွင်းမှာကောလူမျိုးရေးဘာသာရေးခွဲခြားတဲ့ဟာမျိုးပေါ့ကို့မှာပင်ကိုကောအနေထားကိုဘယ်လိုများပြန်သုံးသပ်မိပါလဲခင်ဗျာ
ဒီကျွန်တော်ဒီမြန်မာလူ့ဖွဲ့စည်းကဒါမျိုးဒီခွဲခြားတဲ့လူ့ဖွဲ့စည်းရဲ့လို့မဟုတ်ဘူးပေါ့ကျွန်တော်တို့ဟာအဲ့လိုပြောရမှာပါပဲဒါပေမဲ့ကျွန်တော်တို့ကတော့ဒီငယ်ငယ်ကလေးကတော့ခွဲခြားရဆိုတာဒါမျိုးဒီတိတိတကပြုတ်ပါတော့ခွဲခြားရဆိုလို့မရှိဘူး။ဒါပေမဲ့ကျွန်တော်တို့မှာကတော့ဒီခွဲခြားရစိတ်တကအနည်းငယ်များရှိခဲ့ကြတယ်။ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီဖြတ်သန်းခဲ့တဲ့ဒီနိုင်ငံရေးစနစ်တွေအရာကိုကကျွန်တော်တို့ကဒီအတ္တကြီးရဲ့လူ့ဖွဲ့စည်းပုံစံမျိုးပုံတွဲလာခံရတယ်။ကျွန်တော်တို့မဆလာဖြစ်မှာဆိုလို့ရှင်လေဒီမဆလာဖြစ်ရဲ့စနစ်ပုံစံကဒီဟိုသူများချက်ကိုမကြည့်ဘဲနဲ့ကိုယ့်အတွက်ကိုကြည့်ရတဲ့ပုံစံမျိုးဖြစ်လာတယ်။အဲ့လိုပဲကျွန်တော်တို့ဒီဖဲရနေချင်းလောက်မှာဆိုလို့ရှိရင်လေသူများဘက်ကိုသွားပြီးကူပေးလို့ရှိရင်ကဒီအန်ရရှိနေတဲ့ခါကျတော့လူတွေကဒီတခုကိုကြည့်မှာမတရားတာမတော်မတရားတာကြီးတွေ့လို့ရှိတော့မှဝင်မပြောဘဲနဲ့တိတ်တိတ်နေကြပြီးတော့ကျွန်တော်တို့ကဖေးလေအဲ့ဒါကြီးလို့ဒီကိုယ့်အတွက်ပဲကိုကြည့်ရမျိုးဖြစ်လာတဲ့လူတွေဆိုတော့ဖြစ်နေတယ်အဲ့တော့ဒီဟာကကျွန်တော်တို့ကအခုစိတ်နာရှိနေပေါ့နော်ဒီတကယ်တမ်းကဒီတိုင်းပြည်ကိုဒီမတည်ငြိမ်အောင်ဖူပေါ်လုပ်နေတူတာလူတွေခုဖြစ်တယ်လူတရားတော့ပဲရှိတယ်အဲ့တော့ဒီလူတွေတရားတော့ကလုံးချင်တာလုံးနေတာကိုရန်ကုန်မှာခရူးချင်ဆိုလူ50ကျော်ထွက်ကားတော့ရှိနေတယ်။မြန်မာတိုင်းကလုံးမှာကျွန်တော်လူကြီးတန်းကားတွေရှိတယ်။အဲတော့ဒီလောက်လူဒီအကျန်းဖက်လိုက်တောင်းရနေတဲ့လူနေဘူးမှာတကယ်လူနေဘူးလို့ကျွန်တော်တို့ကကြောက်ပြီးတော့မထီရဲပဲနဲ့သူတို့ကိုကျွန်တော်တို့ကဘာမှဟိုမပြောရဲပဲနဲ့ကြောက်ပြီးရှောင်နေတဲ့ဟာမျိုး။အဲတော့ဒါကျွန်တော်တို့ဒီသူတို့ကိုဝိုင်းမတားရဲ့အတွက်ကြောင့်မို့လို့ဆိုတာလေဒီလိုလူတွေကလုပိုင်ဝင်ကြည့်ပြီးတော့လိုက်လို့ညာမျိုးရှိရပါတော့အဲ့တော့ဟိုကျွန်တော်တို့ရအသက်ဟိုဝိုင်းဒီဆိုင်နေတဲ့အသက်ဝိုင်းပြီးတော့တားတဲ့အသက်မထွက်နေဘူးဒီလူတွေတုံးနေကြတာကပန်ပါလားလို့သူတွေကတင်ပြီးတော့သူတို့ထောက်ခံတဲ့လူတွေပုံများလာနေကြတယ်ရှိပါတယ
်ဟုတ်ကဲ့
ဒါမှမဟုတ်ကျွန်တော်တို့ကအဖြစ်မနေဒီလိုကိစ္စတွေကိုကျွန်တော်တားရမယ်ကျွန်တော်ပြည်သူတွေအတူလက်တွဲပြီးတော့ဒီမတရားမှုတွေကိုဆန့်ကျင်ရမယ်ဒါဆိုလို့ရှိရင်တော့ဒီမတရားလုပ်နေတဲ့ဒီလူတွေကတော့ ဒီရက်သွားနိုင်ပါလိမ့်မယ်အဲ့တော့ကျွန်တော်လူ့ဖွဲ့စည်းကတော့ဒီတဖြည်းဖြည်းနဲ့ဖုံးရောက်တဲ့လူ့ဖွဲ့စည်းကိုဥတည်နေတဲ့ပုံစံမျိုးလို့တော့မြင်ရတယ်ဒါပေမဲ့အခုချိန်မှာကျွန်တော်တို့ဟိုဆယ်မယ်ဆိုလို့ရှိရင်ဆယ်လို့ရတဲ့အနေအထားမှာရှိပါသေးတယ
်ဟုတ်ကဲ့ခင်ဗျ
ကျွန်တော်ကတော
့ကျွန်တော်
ဘူဝမီလေးက
မဆာကြီးဦးကိုကျွန်တော်နောက်ဆုံးတစ်ချက်မိချင်ပါတယ်ကျွန်တော်တမနစ်ခွဲနှစ်မိနစ်လောက်တော့ချိန်ရပါတယ်မဆာကြီးအဓိကဒါရီဒီလိုမျိုးလူမှုဒီလှုပ်ဆော်မှုတွေတွေးခွဲလှုပ်ဆော်မှုတွေဖြစ်နေတာတွေရေးသားနေကြတာတွေကိုဘယ်လိုများလူ့ဖွဲ့စည်းမှာဟန်တားနိုင်လဲဘယ်လိုများမြင်မိပါလဲခင်ဗျအ
ဲ့တော့လက်တော့ပို့ကြတော့ကျွန်မနှစ်မျိုးပြောချင်တယ်ကျွန်တော်တို့မှာကလူ့လက်စာထုတ်ဖော်ပြောဆိုခွင့်ပေါ့အခြေခံလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့လူတွေကပြောကြတယ်လူ့လက်စာထုတ်ဖော်ပြောဆိုခွင့်လေကျွန်တော်တို့ခုနလိုအနေရရှိတဲ့တွေးထုတ်လှုပ်ဆော်စကားတွေနေရာမတူပါဘူးအဲ့ဒါတွေကလူ့လက်စာထုတ်ဖော်ပြောဆိုခွင့်အောက်မှာမရှိဘူးဆိုတော့အဲ့ဒါကိုတင်းတင်းကြပ်ကြပ်ကျွန်တော်တို့ကခြံကြွေရမယ်နောက်ပြီးတော့ခွဲခြားဆက်ဆံမှုကိုကျွန်တော်တို့ကပါပြောင်းလို့ရမယ်အဲ့လိုပါပြောင်းလုပ်တဲ့နေရာမှာကျမအရေးကြီးတဲ့ institution ၃ခုရှိတယ်။အနည်းငယ်ပြည့်ချက်ကကျမတို့ပညာရေးပေါ့မပါမဖြစ်ကျမတို့ကျောင်းပညာရေးတွေမှာဒီအလုံးဒန်းတူညီမျှကျမတို့လူမျိုးဘာသာမရွေးချစ်ချင်ရင်းနှီးစေတဲ့သင်ကြားမှုတွေကိုကျမတို့လုပ်ရမယ်။လူသားကိုတန်မိုးထားတဲ့သင်ခန်းစာတွေကိုထည့်ရမယ်။ဒါပညာရေးဆင်တဲ့မှာပါ။နောက်တစ်ခုကကျမတို့ရဲ့သတင်းမီဒီယာဖျော်ဖြေရေးပေါ့မီဒီယာလို့ပြောရင်ကျမဖျော်ဖြေရေးလို့ပါပြောချင်ပါတယ်။ကျမတို့သတင်းမီဒီယာတွေကနေပြီးတော့အလုံးကိုဥပမာဖြင့်ဟိုမတူကွဲပြားမှုတွေကိုတန်ဖိုးထားမှုအပြန်အလှန်လေးစားချစ်ခင်မှုအဲ့လိုမျိုးတွေကိုဖော်ပြရမယ်တစ်ချိန်တည်းမှာပဲအတန်ပေါင်းဆုံးဖြစ်အောင်လုပ်ရမယ်ပြုလုပ်ရတဲ့သူဘက်ကပဲတစ်ဖက်တစ်ဖက်ကိုဗတ်လိုက်ပြီးတော့တင်းဖော်ပြရေးသားမှုမျိုးကိုရှောင်ကျင်ရမယ်ဗတ်မြရတဲ့တင်းတင်ဆက်မှုမျိုးရှုထောင့်ပေါင်းဆောင်ကနေတင်းတင်ဆက်မှုမျိုးနောက်စုံလန်းဖော်ထုတ်ရေးသားတဲ့တင်းတင်ဆက်မှုမျိုးကိုကျမတို့အားပေးရမယ်ဒီရုပ်ရှင်ဂီတအမှုပညာတွေကနေတင်းကျမတို့ကချစ်ခင်ရင်းနှီးမှုအပြန်အလှန်လေးစားတန်ဖိုးနာမှုကိုမြင့်တင်တဲ့ကမ်းယူရီကိုကျမတို့အားပေးရမယ်နောက်တစ်ခုကတော့အစိုးရအဖွဲ့ကြီးတွေပါအစိုးရအဖွဲ့ကြီးတွေမှာကျမတို့နိုင်ငံတွင်းမှာနေထိုင်တဲ့ဘာသာလူမျိုးပေါင်းစုံကလူတွေကပါဝင်ဖို့လိုအပ်တယ်။နောက်အဲ့ဒီလူတွေကလည်းပဲဘာသာမရွေးလူမျိုးမရွေးကြားမှမရွေးနောက်တစ်ခုမတန်ဆွမ်းနေပါမတင်အလုံးပေါ်မှာတူညီတဲ့ဝန်ဆောင်မှုပေးရမယ်ခွဲခြားဆက်ဆံမှုမရှိဘဲနဲ့တော်သားရင်သာမခွဲခြားဘဲနဲ့အဲ့ဒါမျိုးခွဲခြားဆက်ဆံမှုပေးရမယ်
ဟုတ်ကဲ့
ဒါကတော့ကျမတို့အခြေရေးချေလောက်ရမှာပေါ့နောက်တစ်ခုကျတော့ကျမတို့ဥပဒေပိုင်းဆိုင်ရာမှာကျမတို့မှာတည်သေးဥပဒေတွေရှိတယ်ဒါတွေကနေကျမတို့ကတင်းတင်းထန်ထန်ဒီလူတွေကိုတင်းတင်းကြပ်ကြပ်ကျမတို့ကိုင်ကြယ်ရေးယူရမှာတင်းတင်းထန်ထန်ဆိုတော့ကျမတို့ဟိုတည်တယ်လို့ဘာလို့လို့ပြောတာမဟုတ်ပါဘူးရှိနေပြီးဒါတည်သေးဥပဒေတွေနဲ့တိတိကျကျရေးယူဖို့ပြောတာပါ
ဟုတ်ကဲ့ခင်ဗျမဆာကြီးဦးကျွန်တော်ဒီတိုင်းတဲ့အနေနဲ့အချိန်လေးစစ်သွားလို့ပါဟိုပါဝင်ဆွေးနွေးပြီးတဲ့မဆာကြီးဦးကကုသက်ဆွေဦးကကျွန်တော်တို့ရရှိနေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျတဲ့အနေနဲ့အစီအစဉ်ကိုတော့ဒီမှာပဲရှင်းလင်းပြပါခင်ဗ
ျကိုတောင်မြုံတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာထုတ်လုပ်သူကမတ်စုမွန်ဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်အီရန်ရဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတအတွန်းနဲ့ထရန့်ရဲ့အမျိုးသားလုံခြုံရေးအဖွဲ့ကလွှတ်တော်နှစ်လုံးကအမတ်တွေကိုအင်္ဂါနေ့မှာတကပိတ်တီးသန့်ရှင်းလင်းတင်ပြခဲ့ကြပြီးနောက်မှာတော့အမေရိကန်လွှတ်တော်အမတ်တွေကြောင့်မှာသဘောထားတွေတိတိတသာကွဲပြားထွက်ပေါ်နေပါတယ်အရှေ့လေပိုင်းဒေသမှာအမေရိကန်စစ်အာတိုးမြင့်ချထားဖို့ဆောင်ရွက်မှုတွေကြောင့်အီရန်ကိုဟန်တားရာရောက်စေပြီးအီရန်အနေနဲ့တခြားတိုက်ခိုက်မှုတွေလုပ်နေပေမဲ့လည်းအမေရိကန်နဲ့အပေါ်တိုက်ခိုက်မဲ့အလားအလာကိုတော့ထိန်းချုပ်ထားနိုင်တယ်လို့အမေရိကန်ယာယီကာကွယ်ဝန်ကြီးကလည်းဒီကနေ့အင်္ဂါနေ့ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရေးကိုဟန်တားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးကြားနာစစ်ဆေးခံမှုစင့်ခေါ်မှုကိုအင်ဖြူရောရဲ့ဥပဒေအကြံပေးဟောင်းဒေါ်နယ်မက်ဂန်ကမတက်ရောက်ဖဲလစ်လျူရှုလိုက်ပြီးနောက်မှာတော့အောက်လွှတ်တော်တရားရေးကော်မတီကနောက်ထပ်အင်ဖြူရောထိတ်တန့်အရာရှိဟောင်းနှစ်ဦးကိုထပ်ပြီးတော့စင့်ခေါ်ထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ်မောင်တော်မြို့ကကျေးရွာတွေမွတ်စလင်ကျေးရွာတွေကိုတွားရောက်ခဲ့တယ်လို့ဘူးသီးထောင်ကရန်အောင်မြေဖုံးတော်ကြီးအကြောင်းကိုလည်းတွားရောက်ပြီးတိုက်ပွဲဆောင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darius Smith ပါရှင်။ဗုဒ္ဓဘုရားနေနဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချက်မြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.